Burmese.
မင်္ဂလာညချမ်းပါရှင်2020ပြည့်နှစ်ဇန်နဝါရီလ26ရက်တနင်္ဂနွေနေ့ညပဲ VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190 kHz 1509တို့ကနေတိုက်ရိုက်နားဆင်နိုင်သလို VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းအတန်းနှွင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ရှင်။ကျမခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်နိုင်မှာတင်းငွေနေနေညပိုင်းသတင်းတွေကိုမမျှသတင်းအောင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။ကျွန်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်လို့ခေါ်တဲ့ကူးစက်ရောဂါကြောင့်အခုဆိုရင်တိဆုံးသူရေအတွက်ဟာ56ရောက်ရှိသွားခဲ့ပြီဖြစ်တယ်လို့တရုတ်အာဏာပိုင်တွေကကြေညာပါတယ်။အိန္ဒိယနိုင်ငံကိုသမ္မတနိုင်ငံဖြစ်စတင်တည်ထောင်ပြီးဖွဲ့စည်းပုံအခြေခံစတင်စောင့်ဝင်တဲ့အိန္ဒိယသမ္မတနိုင်ငံ၏အခမ်းအနားကိုမြို့တော်ညူဒေလီမြို့မှာဒီနေ့ကျင်းပခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါရဗျာ
။အခုညဆက်ပြီးနှาศင်ကြရမယ့်အစီအစဉ်တွေထဲမှာတော့ရခိုင်ပြည်နယ်တွေကဒုက္ခသည်စခန်းတစ်ခုကိုမနေ့ကအစိုးရစစ်တပ်ကဝင်ရောက်လာပြီးတဲတချို့မိရှုခဲ့တဲ့အကြောင်းနဲ့စခန်းတွင်းနေထိုင်သူတဦးကအခုလိုပြောပြပါတယ်
။ဘာလဲဖြည့်ဆည်းသွားလဲဆိုတော့ယာယီကျဲ၃လုံးကိုသူတို့အကုန်လုံးဖြည့်ဆည်းပလိုက်တယ်ခင်ဗျာ။ပြီးတော့အဲ့မှာယာယီကျဲမှာမိုးထားတဲ့အဲ့ဒီဖုကားတွေကိုသူတို့အဆွဲပြီးတော့ကားလိုက်မှယူမှသူတို့မိရှုပလိုက်တာဗျာ။အခုတည်းကအဲ့ဒီမိရှုထားရတာရှိပါသေးတယ်။
စခန်းတာဝန်ခံရဲ့ပြောပြချက်ဖြစ်ပါတယ်ရှင်။အဲဒီနောက်မြမအရေးဆွေးနွေးခန်းစီစဉ်မှာလည်း ARE တိုင်းဝန်ကြီးချုပ်နဲ့ VOE တည်ထောင်တွေ့ဆုံမိညာကမှစိုက်ပျိုးရေးခန္ဓာဖွံ့ဖြိုးတိုးတက်အောင်ပါတွေလုပ်ပေးနိုင်ခဲ့တယ်ဆိုတာနားဆင်ရမှာဖြစ်ပြီးအစီအစဉ်ဒုတိယပိုင်းမှာတော့သတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်မြမကြီးကပေးစာများနဲ့အတူထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေနားဆင်နိုင်ပါတယ်။အခုရေစုံတော့ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမသတင်းအောင်တို့ပြောပြပါမယ်ရှင်။
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်လို့ခေါ်တဲ့ကူးစက်ရောဂါကြောင့်အခုဆိုရင်တည်ဆုံးသူအရေအတွက်ဟာ56ရောက်ရှိသွားခဲ့ပြီဖြစ်တယ်လို့တင်းဝနာပိုင်းကပြောကြားလိုက်ပါတယ်။ဒါပြင်တရုတ်နိုင်ငံမှာဒီဗိုင်းရပ်စ်ပိုးကူးစက်ခံရသူဟာစုစုပေါင်း 2000 လောက်ရှိပြီဖြစ်တယ်လို့လည်းဆိုပါတယ်။ဒီဗိုင်းရပ်စ်ပိုးနဲ့ပတ်သက်ပြီးတော့အခုချိန်ထိဘာမှသိချာမသိရသေးပဲတရုတ်မသိရသေးကြောင်းတရုတ်မျိုးသားချက်မှရေးဝန်ကြီးမာရှာဝေကဒီနေ့မှပြောလိုက်ပါတယ်။ဒီဗိုင်းရပ်စ်ရောဂါပိုကူးချိန်ကတရက်ကနေ14ရက်ထိကြာနိုင်ပြီးတော့ဒီချိန်တွင်းမှာပိုပြီးတော့အလွယ်တကူကူးစက်နိုင်ကြောင်းနဲ့ကူးစက်မှုနှုန်းဟာလည်းပိုပြီးတော့တိုးလာနိုင်ပွဲရှိတယ်လို့ပြောပါရတယ်။ဒီဗိုင်းရပ်စ်ပိုနောက်ထပ်ကူးစက်ခံရသူ688ယောက်စနေနေ့ကတွေ့ရှိခဲ့တယ်လို့လည်းတရုတ်အာဏာပိုင်တွေကပြောပါရတယ်။အမေရိကန်နိုင်ငံမှာတော့တရုတ်နိုင်ငံဝူဟန်မြို့ကနေလာတဲ့သူတယောက်စီမှာဒီကိုရိုနာဗိုင်းရပ်စ်ပိုးရောဂါကိုတွေ့ရှိခဲ့တယ်လို့ဒီအမေရိကန်အာဏာပိုင်တွေကပြောကြားလိုက်ပြီးတော့ဒါဟာတတိယမြောက်ပုဂ္ဂိုလ်လည်းဖြစ်ပါတယ်သူကတော့ဒီကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကဖြစ်ပါတယ်တရုတ်သမ္မတဆီကျင်းဖင်ကတော့တရုတ်နိုင်ငံဟာစိုးရိမ်စရာအခြေအနေနဲ့ရင်ဆိုင်နေရပြီးတော့ဒီကူးစက်ရောဂါဗိုင်းရပ်စ်ပိုးကိုကုသဖို့အတွက်တည်ထောင်စည်းရုံးတွေကိုတည်ဆောက်ပြီးကျောင်းကျဉ်သူတွေနဲ့တခြားရေးမြစ်တွေကိုလည်းဒီပို့ဆောင်သွားမှာဖြစ်တယ်လို့ပြောပါတယ်ဒီဗိုင်းရပ်စ်ပိုးဟာပြီးခဲ့တဲ့နှစ်အကုန်ပိုင်းကတရုတ်နိုင်ငံအလဲပိုင်းဟူပေပြည်နယ်ဝူဟန်မြို့ကဒီတော်ရိုင်းတိရစ္ဆာန်တွေတရားမဝင်ရောင်းတဲ့ပင်လယ်ဇာနဲ့ငါးစီးတစ်ခုမှစတင်ဖြစ်ပွားခဲ့တာလို့ယူဆပါရယ်မနေ့တနင်္ဂနွေနေ့ကတော့တရုတ်နိုင်ငံမှာတော်ရိုင်းတိရစ္ဆာန်ရောင်းချတာတွေကိုယာယီတားမြစ်လိုက်တယ်လို့တရုတ်အစိုးရကတော့ကြေညာထားပါတယ်ခင်ဗျာ
တောက်ကြံနေကတူရကီနိုင်ငံအရှိပိုင်းမှာပြင်းထန်တဲ့ငလျင်လှုပ်ခတ်တာကြောင့်တိုက်ဆုံသူအရေအတွက်ဟာဒီကနေ့မှ31ယောက်ထိတိုးလာပြီဖြစ်ပါတယ်။အခုထိတော့ငလျင်ကြောင့်ထိခိုက်ဒဏ်ရာရသူ1600ကျော်ရှိပြီးအဆောက်အဦအပြည့်စည်တွေအောက်မှာပိတ်မိနေသူတွေက45ယောက်ကိုကယ်ဆယ်ရေးဝန်ထမ်းတွေကကယ်ထုတ်နိုင်ခဲ့တယ်လို့တူရကီသမ္မတ Recep Tayyip Erdoğan ဒီကနေ့အစ္စတန်ဘူးမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်မှပြောပါတယ်။ကယ်ဆယ်ရေးဆောင်ရွက်သူတွေကငလျင်ဗဟိုပြုလုပ်ခတ်ခဲ့တဲ့ Sivris မြို့နာက Mustafa Pasta မြို့တဝိုက်ကိုအဓိကထားပြီးတော့ရှောက်ဖွေကယ်ဆယ်ရေးတွေဆောင်ရွက်နေပါတယ်။ရေခဲမှတ်အောက်ကျဆင်းနေရသည့်ဥတုကြားငလျင်ကြောင့်ဒုက္ခရောက်သူတွေအတွက်ယာယီတဲ9000ကျော်ဆောက်လုပ်ပေးထားပြီးအစားအစာတွေကိုလည်းပေးဝေခဲ့ပါတယ်။အခုငလျင်ကဒေသဆန်တော်ချင်းတောက်ကြနေည8:55မိနစ်မှာ Sivris မြို့အနီးမြောက် 6.8 ကီလိုမီတာအကွာမှာဗဟိုပြုပြီးတော့လှုပ်ခတ်ခဲ့တာပါ။နောက်ဆက်တွဲငလျင်600ကျော်လောက်လှုပ်ခတ်ခဲ့ကြောင်းနဲ့ဒီကနေ့မနက်ပိုင်းမှာလည်းပြင်အား4.3အဆင့်ရှိတဲ့ငလျင်တစ်ခုမာတာယာမြို့အနီးကိုဗဟိုပြုလှုပ်ခတ်သွားကြောင်းအရေးပေါ်ကယ်ဆယ်ရေးနဲ့စီမံခန့်ခွဲရေးဌာနကပြောပါတယ်ရှင်
။အစ္စရေးနိုင်ငံသားအနေနဲ့ဆော်ဒီအာရေဗျနိုင်ငံကိုဘာသာရေးနဲ့စီးပွားရေးလုပ်ငန်းတွေအတွက်ခီးသွားလာနိုင်ပြီလို့အစ္စရေးကဒီနေ့မှတရားဝင်ခွင့်ပြုလိုက်ပါတယ်။ Daha Israel and Saudi Nangan, Jan Hanangan, Sasan Yi, Chizi Yeni Mugu, Piada and Ine, now so low song like Dale Chibare. Israel Pide, Wunji Aya Dariga, Israel Ego, Saudi Nangan, Go Dogwin, Pujam, Batamazo, Chain Lama Yi, Tolai Delo, Israel Pide, Wunji Yonga, Piovare. Yangaro Israel Nangan, Lari Ha, Saudi Nangan, Go Dome, Soya, Tadia Nangan, the Kugani, the Sint. To the Jordan Nangani sent Tajara Chibari. Israega, Dunangan, Dadi, Julu Murigo, Moslem Negova, Yen Berungama, Sori Nangango Tabo, they went Quimbu Taram Hobau. Lonorina Tanama, Puri, Bubamida, Gulo, Losan, Lida, Pija, Moslem Nea, the Hash Piabu, Puero, Kala, Dren, Sori Nangango Tabo, Quimbu Lida, Pidelule, Tinajama, Jotabari, Tabi, Israe Nangan, Nari Nine, Siva in a Yenimiona Mukesa in a Pada Virole, Sori Nangango.
ရကူးစေထံကြော်ဝဲသွားနိုင်တယ်လို့ဆိုထားပါတယ်ခင်ဗျာအမေရိကန်ကအီရန်ပေါ်မှာချမှတ်ထားတဲ့တံခါးပိတ်ဆို့မှုတွေကိုရုတ်သိမ်းမှမဟုတ်ဘူးလို့သမ္မတထရမ့်ကစနေနေ့ကသူ့ရဲ့ ဒါပေမဲ့သူနိုင်ငံအနေနဲ့အရင်ကတောင်းဆိုချက်အတိုင်းအမေရိကန်တို့ဘက်ကတံခါးပိတ်ဆို့မှုတွေကိုအရင်ဆုံးဖယ်ရှားပေးရမှာဖြစ်တယ်လို့ဇာရစ်ကပြောပါတယ်။ဒီပေါ်မှာသမ္မတထရမ့်ကသူကတော့တံခါးပိတ်ဆို့မှုတွေကိုရုတ်သိမ်းဖို့မရှိဘူးလို့တုံ့ပြန်ရေးလိုက်တာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအီရန်နျူကလ িয়ার ဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်ကြောင်းကြေညာခဲ့တဲ့2018ခုနှစ်ကအမေရိကန်နဲ့အီရန်ကြားမှာတင်းမာမှုတွေတိုးလာတာပါ။ဇန်နဝါရီ3ရက်ကအမေရိကန်ကလေကြောင်းတိုက်ခိုက်မှုအတွင်းအီရန်စစ်ဗိုလ်ချုပ်ကြီးကာဆမ်ဆူလမာနီတည်ဆုံးခဲ့ရပြီးတဲ့နောက်အမေရိကန်ဘက်ကအီရန်ပေါ်ပြင်းထန်တဲ့တံခါးပိတ်ဆို့မှုတွေပြန်လည်ချမှတ်ပြီးတဲ့နောက်မှာအီရန်ရဲ့ရေနံတင်ပို့မှုကြဆင်းခဲ့ရတယ
VOA American တန်ညဘက်မြန်မာဝတ္တအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဝတ်မှာလိုင်းလံမီတာ190 kHz 1905တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျ VOA ကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အိန္ဒိယနိုင်ငံကိုသမ္မတနိုင်ငံဖြစ်စတင်တည်ထောင်ပြီးဖွဲ့စည်းပုံအခြေခံစတင်သက်ဝင်ခဲ့တဲ့ဒီအိန္ဒိယသမ္မတနိုင်ငံ၏အခမ်းအနားကိုမြို့တော်ညူရီလီမြို့မှာဒီကနေ့ကျင်းပခဲ့ပါတယ်ဒီအခမ်းအနားကိုလူထောင်ပေါင်းများစွာပါဝင်ဆင်နွှဲပြီးတော့မြို့တော်ဒဝမ်းမှာလည်းလုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချထားပါတယ်အိန္ဒိယနိုင်ငံရဲ့ဒီမိုကရေစီဖွဲ့စည်းပုံအခြေခံဥပဒေကို1950ခုနှစ်မှာစတင်ပြဋ္ဌာန်းခဲ့ပြီးတော့အဲ့ဒီကိုအိန္ဒိယနိုင်ငံရဲ့သမ္မတနိုင်ငံလေးဖြစ်သတ်မှတ်ခဲ့ကြတာဖြစ်ပြီးတော့အခုဆိုရင်နှစ်ပေါင်း80ရှိသွားခဲ့ပြီဖြစ်ပါတယ်ညူဒေလီမြို့မှာပြုလုပ်ခဲ့တဲ့ဒီခန္ဓာတွင်ចောင်းသားចောင်းသူတွေဗဘာအဖွဲ့တွေရဲတပ်ဖွဲ့တွေအိန္ဒိယတပ်ဖွဲ့တွေကညူဒေလီမြို့မှာချီတက်ပွဲပြုလုပ်ခဲ့ကြပါတယ်။ဒါပြင်အိန္ဒိယစစ်တပ်ကလည်းစစ်လက်နက်တွေကိုပြသခဲ့ပြီးတော့သူတို့ရဲ့စစ်အင်အားကိုပြသခဲ့ပါတယ်။အိန္ဒိယနိုင်ငံရဲ့စစ်အင်အားအပြင်အိန္ဒိယနိုင်ငံရဲ့မတူကွဲပြားတဲ့ယဉ်ကျေးမှုပုံစံမျိုးမျိုးနဲ့အခအမျိုးမျိုးလဲဒီပွဲမှာပါဝင်ခဲ့ပြီးတော့အမျိုးသားအမျိုးသမီးတွေကအိန္ဒိယရိုးရဝတ်စုံနေတဲ့အကပြဖြော်ပြခဲ့ကြပါတယ်။အခုနှစ်အိန္ဒိယသမ္မတနိုင်ငံ၏အခမ်းအနားကိုတက်ရောက်တဲ့ထဲမှာတော့ဘရဇိုသမ္မတဂျာဘိုဆိုနာရိုလည်းပါဝင်ခဲ့ပါတယ်ခင်ဗျာ
။အီရတ်နိုင်ငံဘက်ဒတ်မြို့နဲ့မြို့တော်နဲ့နာစီးရီးယားမြို့မှာဆန္ဒပြပွဲအတွင်းအဓိကရုံးနိုင်ငံရဲတွေကကြီးစစ်သုံးပြီးတော့ဖြိုခွဲနိုင်နေခဲ့တဲ့အတွက်ဆန္ဒပြသူတွေထိခိုက်ဒဏ်ရာရခဲ့ပါတယ်။ထင်ရှားတဲ့ဘာသာရေးခေါင်းဆောင်မက်ထာဒာအယ်ဆာဒာကထိုင်းတပိတ်ဆန္ဒပြပွဲကြီးအပေါ်မှာသူ့ရဲ့ထောက်ခံမှုကိုပြန်ရုပ်သိမ်းခဲ့ပြီးတဲ့နောက်မှာဆန္ဒပြပွဲကြီးမှာပါဝင်တဲ့သူ့ကိုထောက်ခံသူတွေဟာစခန်းတွေကနေထွက်သွားခဲ့ပါတယ်။ဆာဒာရဲ့ထောက်ခံမှုမရဘူးဆိုရင်အီရတ်ကလက်နက်ကိုင်အဖွဲ့တချို့နဲ့လုံခြုံရေးတပ်ဖွဲ့ခွဲတွေဟာဆန္ဒပြပွဲကြီးကိုအဆုံးသတ်အောင်ကြိုးစားလာလိမ့်မယ်လို့ဆန္ဒပြသူတွေကပြောပါတယ်။အီရတ်မှာအုပ်ချုပ်မှုပိုင်းအလုပ်ကိုင်ရှာပါမှုကျန်းမာရေးလုံခြုံရေးနဲ့အကျင့်ပြတ်ချစားမှုတွေများလာတာနဲ့စီးရဲမွဲတည်မှုတွေကြောင့်အခုလိုဆန္ဒပြပွဲတွေပေါ်ပေါက်လာတာလေးလာနီးပါးရှိပါပြီ။အောက်တိုဘာလကစတင်ခဲ့တဲ့အီရတ်နိုင်ငံတဝန်းဆန္ဒပြပွဲတွေအတွင်းလူပေါင်း600ထက်မနည်းသေဆုံးပြီး2000ကျော်ဒဏ်ရာရထားတယ်လို့ခန့်မှန်းထားကြပါတယ်။
လီဗျားနိုင်ငံကိုလက်နက်တင်ဖို့ရောင်းချတာတွေမလုပ်ရဘူးလို့ဂျာမနီနိုင်ငံမှာပြုလုပ်တဲ့လီဗျားရေးညီလာခံမှာသဘောတူထားတာကို နိုင်ငံတွေအများပြားကလိုင်းနာခြင်းမရှိဘဲချိုးဖောက်ခဲ့တယ်လို့ကုလသမဂ္ဂကမနေ့စနေနေ့မှာပြောကြားလိုက်ပါတယ်။လီဗျားနိုင်ငံမှာရေရှည်ပစ်ခတ်ရဆဲကြီးဖြစ်ပေါ်လာအောင်နဲ့ကုလသမဂ္ဂကဒီလီဗျားနိုင်ငံပေါ်လက်နက်ရောင်းချမှုတွေပိတ်ပင်ထားတာကိုလေးစားလိုက်နာဖို့အတွက်လီဗျားနိုင်ငံမှာတစ်ဖက်နဲ့တစ်ဖက်တိုက်နေကြတဲ့ပြိုင်ဘက်အဖွဲ့တွေကိုကြောတောက်နောက်ခံပေးနေကြတဲ့ပြည်ပိုင်အင်အားကြီးနိုင်ငံတွေဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကဂျာမနီနိုင်ငံမှာအဲ့လိုသဘောတူထားတာဖြစ်ပါတယ်လုံးရဲဆေးရအတွင်းကုန်လင်လေနေတခြားလေရင်တွေအတော်များများဟာလီဗျားနိုင်ငံအရှေ့ပိုင်းနဲ့အနောက်ပိုင်းကလေရင်ကွင်းတွေကိုဆင်းခဲ့ပြီးတော့ခီမီကန်နက်တွေစစ်ကားတွေတပ်ဖွဲ့တွေနဲ့စီးရေးကြံပီးတွေကိုပေးဖို့ဆီလွတ်ခဲ့တယ်ဆိုတာလေ့လာမိကြောင်းလီဗျားနိုင်ငံဆိုင်ရာကုလသမဂ္ဂမစ်ရှင်အဖွဲ့ကကြေညာချက်ထုတ်ပြန်ပါတယ်။အခုလိုဆက်ပြီးတော့ချိုးဖောက်နေတဲ့အပေါ်မှာကုလသမဂ္ဂမစ်ရှင်အဖွဲ့အနေနဲ့ပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချလိုက်ပြီးအခုလိုလှုပ်ချင်းအားဖြင့်လီဗျားနိုင်ငံထဲမှာစစ်ပွဲတွေပြန်ပြီးတော့အရှိန်ဟုန်မြင့်လာမယ်လို့လည်းပြောလိုက်ပါတယ်။ပါလနီလာကမှာပါဝင်တဲ့နိုင်ငံတွေတော်များများကိုပြစ်တင်ရှုတ်ချထားပေမဲ့ဘယ်နိုင်ငံတွေဆိုတာကိုတော့ပြောဆိုထားခြင်းတော့မရှိပါဘူးခင်ဗျာ
ဒုတိယကမ္ဘာစစ်အတွင်းဂျူးလူမျိုးတပ်တန်းကျော်အသက်ခံခဲ့ရတဲ့ပိုလန်နိုင်ငံကအော့ရှ်ဝစ်နာဇီအကျဉ်းစခန်းပြန်လည်လွတ်မြောက်ခဲ့တဲ့85နှစ်မြောက်နှစ်ပတ်လည်အထိမ်းအမှတ်အခမ်းအနားကိုအော့ရှ်ဝစ်ဖာကီနူးကအထိမ်းအမှတ်ပြတာအပြင်ကမ္ဘာအနှံ့မှာဇန်နဝါရီ28ရက်နေ့ကျင်းပသွားဖို့ရှိပါတယ်အော့ရှ်ဝစ်အကျဉ်းစခန်းလွတ်မြောက်ခဲ့တဲ့နှစ်ပတ်လည်အထိမ်းအမှတ်ပြပွဲမှာအစုလိုက်အပြုံလိုက်တက်ဖြတ်ခံရမှုအတွင်အသက်မတည်လွမြောက်ခဲ့တဲ့ဂျူးတွေစုဝေးတက်ရောက်ကြမှာဖြစ်ပြီးသူတို့ရဲ့အတွေ့အကြုံတွေကိုမျှဝေမှာဖြစ်ပါတယ်အခုလိုဂျူးလူမျိုးတွေအစုလိုက်အပြုံလိုက်တက်ဖြတ်ခံခဲ့ရတဲ့အပေါ်ဘယ်သူမှတာဝန်ရှိတယ်ဘယ်သူတွေကကျူးလွန်ခဲ့ပြီးဘယ်မှာဖြစ်ခဲ့တယ်ဆိုတာအခုခေတ်လူငယ်အတော်များများကတိကျမသိကြကြောင်းစစ်တမ်းတွေမှာဖော်ပြပါတယ်ဒါကြောင့်ဒီဖြစ်ပျက်တွေကိုလူငယ်တွေကိုလက်ဆင့်ကမ်းပညာပေးဖို့လိုအပ်တယ်လို့ဒီထိမ့်မှတ်ပွဲကိုစီစဉ်သူတွေကပြောပါတယ်ဂျာမနီနိုင်ငံအက်ဆန်မြို့မှာတော့ဂျူးတွေအစုလိုက်ပြုံလိုက်တပ်ဖြတ်ခံခဲ့ရတဲ့ Holocaust အောက်မေ့ပွဲအဖြစ်အသက်ရှင်လွတ်မြောက်ခဲ့သူတွေရဲ့ပုံတွေကိုဓာတ်ပုံပြပွဲမှာခင်းကျင်းပြသထားပါတယ်အော့စဝစ်နာဇီအကျဉ်းစခန်းပြန်လည်လွတ်မြောက်ခဲ့တဲ့လွမြောက်ခဲ့တာဟာ85နှစ်ကြာပြီဖြစ်တဲ့အတွက်အခုနှစ်ပတ်လည်အခမ်းအနားဟာအသက်မတည်ကြံရည်သူတွေအများဆုံးလာရောက်စုဝေးတဲ့နှစ်လည်းဖြစ်လာနိုင်ပါတယ
်တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမျှတစီအောင်တို့ပြောပြပေးခဲ့ကြတာပါရှင်။အခုဆက်ပြီးနားဆင်ကြရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်ကစစ်ဘေးရှောင်ဒုက္ခသည်စခန်းတစ်ခုကိုအစိုးရစစ်တပ်ကဝင်ရောက်ခဲ့တဲ့အခြေအနေကိုပြောပြသွားမှာပါ။ရခိုင်ပြည်နယ်မြေပုံမြို့နယ်ကစင်းင်းစစ်ဘေးရှောင်စခန်းကိုမင်းညကစစ်တပ်ကအင်အားသုံးဝင်ရောက်ဖျက်ဆီးပြီးတော့စစ်ပွဲဒုက္ခသည်တွေကိုနေခွင့်မပေးဘဲလုံခြုံရေးတင်းကျပ်ထားတယ်လို့မြေပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ကပြောပါတယ်။တပ်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်ကဆယ်မြို့နယ်မှာဒုက္ခသည်စခန်း90ကျော်ရှိလာပြီးဒုက္ခသည်ဥယျာဉ်36,000ကျော်ဖြစ်နေပါပြီ။စားနပ်ရိက္ခာနဲ့နေစရာအခက်အခဲဖြစ်နေတဲ့ဒုက္ခသည်တွေအတွက်အထူးသဖြင့်အသက်အန္တရာယ်လုံခြုံမှုမရှိတဲ့အခြေအနေဟာအတော်ဆိုးရင်စရာဖြစ်လာနေတဲ့အကြောင်းကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။မဆုမွန်ကဆက်သွယ်မိမြန်တင်ပြထားပါရရှင
်။ရခိုင်ပြည်နယ်ထဲမှာရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့အစိုးရစစ်တပ်တို့ကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားလာခဲ့တာတစ်နှစ်ကျော်ကြာလာပြီဖြစ်ပါတယ်။ဒီလိုမျိုးပြင်းထန်တဲ့တိုက်ပွဲတွေကြောင့်အသက်ဘေးလူပြေးခဲ့ရတဲ့စစ်ဘေးဆစ်ဆောင်ဒုက္ခသည်ကတသိန်းကျော်အထိရှိလာနေပြီးတော့ဒီစစ်ဘေးပြည်ပခန့်တွေအတွင်းမှာမတင်ကားမှုတွေနဲ့အပြန်အလှန်ဖမ်းဆီးနေတာတွေရှိပါတယ်။ဒါကြောင့်မို့လို့ရသားပြည်သူတွေအတွက်ဆူဆူဝါဝါလုံခြုံမှုမဲ့နေတဲ့အနေထားပါတိုက်ပွဲတွေပြင်းထန်နေစေဖြစ်လို့ဘေးလွရာကိုထွက်ပြေးတိမ်းရှောင်နေရပေမဲ့စစ်ဆောင်ပြည်သူတွေကိုအာဏာပိုင်စစ်တပ်ဘက်ကလက်နက်ဟင်အားသုံးဝင်ရောက်စီးနင်းပြီးဒုက္ခသည်တွေကိုနေခွင့်မပေးဘဲနှင်ထုတ်တဲ့ဖြစ်ရပ်မနေ့ဇန်နဝါရီလ25ရက်နေ့ညကမြေပုံမြို့နယ်စစ်ကြီးကဒုက္ခသည်စခန်းတစ်ခုမှာဖြစ်ပွားခဲ့တယ်လို့မြေပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးခေတန်းကပြောပြပါတယ
်။မနေ့ညပေါ့25ရက်နေ့ညစစ်ကနာရီလောက်မှာအတက်မတော်စစ်ကြောင်းတစ်ခုကဝင်လာပြီးတော့တနက်ပြစ်ပေါက်ပြီးတော့ဝင်လာတယ်လို့ပြောတယ်အဲ့ပြီးတော့မှအဲ့မရွာသားတွေကိုစုခိုင်းနေပေါ့နော်တနည်းအားမစုခိုင်းနေအဲ့ပြီးတော့တဲတွေကိုချက်တယ်အဲ့မီးရှို့ရဲအဲနောက်ပြီးတော့ရွာသားတွေကိုဒီမှာမမြင်သင့်ဘူးဒီနေရာမှာစစ်စစ်စခန်းချရမယ့်နေရာမဟုတ်ဘူးအဲ့နောက်ပြန်တွေ့ရင်ဘာလို့မညာလို့မလဲဆိုပြီးတော့ချင်းချောက်ပြီးတော့ပြောတယ်လူအဲ့အဲ့ဒီလူဖက်ကရွာသားတွေကကျွန်တော်ကိုပြင်းပြရအောင်ရနော်အဲ့ဒီလူကလည်းဘယ်နှစ်ပတ်ကြာမှမြေစာပြီးဖြစ်နေတဲ့ဒုက္ခတွေတွေကပြည်စီရလည်းမြေမရှိတော့ကျွန်တော်ကိုဒုက္ခရောက်နေကြတယ်ကမပြည့်မစုံနဲ့အဲ့လိုရှင်ဒီမှာဒီလိုဖြစ်တာကတော့ကျွန်တော်ကိုလူစုအကျဉ်းတန်တယ်လို့ကျွန်တော်မြင်တယ်တော်ဝမဲ့လို့မြင်တယ်တော်ဝရှိရဲ့တက်မတော်ကိုယ်တိုင်ကအဲ့ဒီအမိခါရုံဖြစ်အောင်ပုံဖော်နေတယ်ဒုက္ခရောက်အောင်ကြိုးစားနေတယ်ဆိုတဲ့သဘောမျိုးကျွန်တော်မြင်ရတာပေါ့နော်အဲ့ဒါမျိုးကမဖြစ်သင့်ဘူးလို့
ကျွန်တော်တို့ဘက်ကတော့အသုံးတက်ပါတယ်ခင်ဗျာနော်မြေပုံမြို့နယ်စင်ကြီးဒုက္ခသည်စခန်းတာဝန်ခံကိုမိုးဒီကလည်းစခန်းတာဝန်ခံဖြစ်တဲ့သူကိုစစ်တပ်တာဝန်ရှိတဲ့သူတွေဘက်ကမေးမြန်းဆက်ဆဲမှုတွေနဲ့စခန်းကိုမိရှုဖျက်ဆီးသွားတဲ့အနေအထားအခုလိုဖြစ်ဝေးနေမှာပိုင်းကိုပြောပြပါရစေညာဖြစ်တနာဤဝန်ကျင်လာမှာအဲ့ဒီဗမာစစ်ကြောင်းကနေပြီးတော့ဝင်လာတဲ့ခင်ဗျာအဲ့ဒါကျွန်တော် ตัวเนี่ยไอ้ลูกท่าท่าท่าสูงเลยจะโน้โคบุรีโอปิงก็โชว์อะไรเงี้ยไอ้ร้านนี้ก็จะโน้เนี่ยไอ้ยุ่งขันน้ำมาทานเนี่ยว่าดูท่าบุรีโอทานเนี่ยจะโน้ไอ้น้ำมีเพื่อนก็ไลฟ์สวีดีโอจะโน้เสียวิดีโอคอร์เลยไอ้ที่มาจะขันยายสาวท่าเลยไอ้ที่เกิดที่จะขันที่มาชี้แจงมีเด็กก็ช่วยทุกเดือนปีโด แล้วช่วยทบทวนจำนวนให้ตัวดูไอ้มาตบหัวท่าเลยปีโดไอ้เสร็จการนี้ปีโดวันวิโอปูตีหน้าทองมีดีเดอร์แล้วปีโดจำนวนนี้ปีโดไอ้มาตัวบาดเจ็บเลยสิโรจำนวนปีโดเลยขมยาอ๋อไม่รู้ดีเนี่ยมันเนี่ยเดี๋ยวนี้เราดูว่ามีคนปีไหนไม่รู้ดีเนี่ยมันไม่รู้มีอะไรไม่รู้ดีมันแน่ใจดีเนี่ยมันไม่รู้ใช่ไม่รู้โกงลงไปแต่ไปเลยไหมไอ้เราช่วยเราเปลี่ยวเลยไอ้เราจำนวนเราคู่ดีมาอย่างงั้นส่วนจำนวนดีดีวันนี้เราหายอะไรเสียขนาดที ပြီးတော့အဲ့မှာဂျာကြီးတဲမှာမိုးထားတဲ့အဲ့ဒီအမိုးကားတွေကသူတို့ဆွဲပြီးတော့ကားလိုက်မှအိမ်မှာသူတို့မီးရှို့ပလိုက်တာခင်ဗျအခုတည်းကအဲ့ဒီမီးရှို့ထားတဲ့ဟာရှိပါသေးတယ်ဒီအနည်းနာမှာတိတ်ပွဲတဲ့ဖြစ်လို့ကျွန်တော်တို့ရောက်မီကိုအားထားပြီးတော့လာတာအဲ့ဒါကိုသူကအဲ့လိုမျိုးလာပြီးတော့ချင်းချောက်တယ်ဆိုတာတော့ဒါကတော့ကျွန်တော်အမြင်ပြောရရင်အကျန်းဖက်ဆန်တယ်လို့ပြောချင်တယ်ခင်ဗ
Shiduri, Viewing us at the Mimia Mimes at the Lumia Baum, Yakamine doing us Sipian, Munis, Semuniga, Sakan Kuze Joga, Doga de Tatejo, and Leshi in Sainiari and Nita, Doga de at that and Yelongjo, so in Yare and Chenidi Guro, Sibia Doga de Rigo, Kuni Sanga Benide, Yakai Diana Munia, see Yunga Kuzes or Tonga Kulu Piobiavare.
No, the thing I am me, Tigau, Yasida, thing, or the thing, Shoutout, man, Shout the City Party. At a good initiative, and a bit of one of the best, I live in Machakana, or Sijan Lucha, Sijan Muni, Shirin, and Machado, do the God Lolibo, so the second thing is Yabari, to do a Tawan League, I live, Tapaku, you move up to me, Ade Kama, to do a Ninsayama, Nasha, Tinsha, Chara, Shide, Tinsha, Shide.
ဒီခါဒီမှာကြတော့ဒီမကြခနာသူတို့လိုပဲတဲမတော်ဖကစတဲ့နဲ့ကတေကနေပြီးတော့မှခေါ်ယူတော့တာတော့ဒီလိုလိုကြနေရပါတယ်ကျွန်တော်တို့အဲနောက်ပြီးတော့တခါဒီမိုင်းခွေးတာပေါ့နော်မှာကြမကြကြနေရပါတယ်ဆိုတော့ပြည်သူလူထုရဲ့လုံခြုံမှုအတော့တော်လေးကိုအားနည်းနေတဲ့အခြေအနေမှာရှိနေပါတယ်စစ်ပွဲကြောင့်အသက်လူပြင်းနေရတဲ့အခြေအခုလိုလုံခြုံမှုမဲ့နေတဲ့အနေအထားတွေပေါ်မှာတော့ရခိုင်ပြည်နယ်အတွင်းကပြည်
ပြင်ကြပါပြီ အေယာဝတီတိုင်းဒေသကြီးမှာအဓိကဆိုင်နေတဲ့စဘာအကြီးသွေးကောင်းပြီးအထွက်တိုးဖို့လက်ရှိတိုင်းဒေသကြီးအစိုးရအနေနဲ့နှစ်နှစ်အတွင်းမှာထိထိရောက်ရောက်ဆန်းဆောင်နိုင်ခဲ့ပြီလို့ဆိုပါတယ်။အေယာဝတီတိုင်းဒေသကြီးဝန်ကြီးချုပ်ဦးလှမှုအောင်ကိုVOA1.com ကိုစောင်းဝင်လိုက်ကတည်တံ့တွေ့ဆုံမေးမြန်းထားတာကိုနားဆင်နိုင်ပါပြီရှင်။
ကိုယ်တိုင်လည်းဒီလေကဏ္ဍနဲ့ပတ်သက်ပြီးတော့ဒီအတက်ပညာကိုသင်ယူခဲ့တဲ့လူလေးဖြစ်တဲ့ဒီကိစ္စမှာလည်းလွတ်တော်ထဲမှာလည်းဒီကဏ္ဍတွေကိုဝင်ကြိုကန်တွေ့ခဲ့တဲ့တွေ့ကြုံရှိခဲ့တော့ဒါနဲ့ပတ်သက်ပြီးတော့လည်းဝင်ကြိုမိမနဲ့မှာပြောသွားတာကျွန်တော်တွေ့ရတယ်လေဆိုတော့ဒီအရောက်တိုင်းကလည်းကျွန်တော်တို့သိရတဲ့အမေမိမနဲ့ကမှာတပါအချက်ဆုံးဒီပါဖြစ်တယ်မိမနဲ့က ာပေါ့နော
်ဟုတ်ပါဆို
တော့ဒီဟာနဲ့ပတ်သက်ပြီးဝင်ကြုတ်ကြမ်းနဲ့ပြောထားတော့ဒီလေယံကနာဖွံ့ဖြိုးတိုးတက်ရေးဒီလေသမားတွေဘာမြင့်တည်ရေးကိစ္စမှာဝင်ကြုတ်ပြောထားတဲ့အတိုင်းဝင်ကြုတ်တောင်းယူရခြင်းပြောထားတဲ့အတိုင်းဘယ်လောက်ထိများဝင်ကြုတ်လုပ်ပေးနိုင်ပြီလဲဆိုတော့ကျွန်တော်သိချင်ပါတယ
်ကျွန်တော်တောင်းဝင်ယူရတဲ့တိုင်းဒေသကြီးအဆင့်ရခမှာအဆင့်အတိုင်းပေါ့ကျွန်တော်ဒီကျွန်တော်ရောက်တိုင်းလုံးမှာဆိုရှင်ဒီလေယံဆက်ပြီး38တိုင်းရှိပါတယ်ဒီကအဲ38တိုင်းကိုကျွန်တော်စတောင်းပြီးတော့ပထမနှစ်မှာပဲကျွန်တော်တို့ဒီမြေရဲ့ကျွန်တော်တို့မြေမှာအချိန်ခံတတ်ဘယ်လောက်ရှိလဲ။နောက်အဓိကမီတာအဲလီမန့်ခေါ်တဲ့နိုက်ထရိုဂျင်ပိုတက်ဆီယမ်ဖော့စဖိတ်တကယ် မကြိုက်အဲ့ဒီမဲ့နေရဘလောက်ကျွန်တော်တို့ရခိုင်လုံးရှိတယ်ဆိုတာသိလို့လွယ်ပါတယ်မသိဘဲနဲ့ကျွန်တော်တို့ဒါစိုက်ပျိုးနေရင်ကျွန်တော်တို့ဟိုအလွယ်တကူပြောကြရမယ်ဆိုရင်တော့မှန်းစိုက်ပြီးတော့အလွယ်တကူစိုက်တယ်လို့ပဲပြောလို့ရပါတယ်အဲ့တော့ဒီနေ့တိပ္ပဏိယစိုက်ကြစိုက်ကြလို့ပြောတဲ့ခါမျိုးကျတော့တိပ္ပဏိယဆိုတဲ့အသုံးလုံးနေရအနေနဲ့လွယ်နေတယ်ဖြစ်တယ်အဲ့တော့ခုနကကျွန်တော်ကျွန်တော်ဇာဝေးကြောင်းလေးတယောက်နေနေဟိုကျွန်တော်အမြင်အရဆိုရင်တော့ဒါစပြီးတော့ကျွန်တော်စိုက်တော့မဆိုရင်ဒီမြန်မာရေပြေးရှိလို့ခေါ်တဲ့အချိန်ကလည်းဘယ်လောက်ရှိလဲနော်နောက်တစ်ခါအာဟာရဓာတ်မှုတွေဘယ်လောက်ရှိလဲဆိုတော့သိဖို့လိုပါတယ်သိရင်ကျွန်တော်များရင်ကျွန်တော်ရှင်းရမယ်လုံရင်ဖြစ်ပြီအဲ့တော့ပြည့်လို့ကျွန်တော်တို့စစတဲ့နှစ်မှာလည်းကျွန်တော်ဧက38သိန်းလက်ကဧက6သိန်းကျော်7သိန်းပါဟုတ်ကျွန်တော်မြေပြေးဆန်းခိုင်းပါတယ် MBK ဆန်းခိုင်းပါတယ်ဆန်းခိုင်းပြီးတော့တောင်သူဧက90ကိုတကွက်ပေါ့နော်တခါဆန်းတယ်ဆန်းပြီးအဲ့တောင်သူဒီမှာပြေးချီလောက်ရှိတယ်သူတို့ရဲ့မြေကဒီဧက90ကပေါ့နော
်
ဟုတ်ကဲ့ဟိုကျွန်တော်အများကြီးဒီဧကချင်းကျော်လို့မဖြစ်နိုင်ဘူးနော
် focus
ဧက90 focus လုပ်လိုက်ပြီးတော့အဲ့မှာပြေးချီလောက်ရှိတယ် M လောက်ရှိတယ် B လောက်ရှိတယ် K လောက်ရှိတယ်ကိုကျွန်တော်တို့သူစောက်ကလေးတွေမှာရှိပြပါတယ်ကျွန်တော
်ပတ်တမ်းပြူတာပါဆ
က်ပတ်တမ်းပြီးတော့အဲ့တော့သူကပြီးနင်းနေတယ်ဆိုရင်သူက neutral point ကပြီး7ပေါ့နော
်
ဟုတ်ပြီး7မှာမရောက်ပြီးနင်းမှုမရောက်ဘူးဆိုလို့ရှိရင်ဘလို့ treatment ပေးရမှာဆိုတော့လေ insertion တခါလည်းပြီးတာပါတယ် MBK မှာလည်းယူရီးယားနင်းနေရင်ဘာလို့ပါများနေဘာလို့ပါအဲ့မှာ
ဖြေရရှိပြီးသား
ဖြေမှာကာလာလေးနေပါဗျာ
ဟု
တ်အဝါဆိုရင်အဲ့သူက level ဘယ်လောက်ရှိတယ်အဲဟိုလင်းမောင်ရောင်ဘယ်လောက်ရှိလဲ။အနည်းဘယ်လောက်ရှိလဲ။အဲသူ့ရဲ့တင်ဂီတာလေးပါတယ်။အဲတင်ဂီတာပေါ့မျိုးတော့အနည်းနေဆိုရင်မလုပ်ပါ။ဘယ်လောက်ထည့်ပါ။အဲကောင်ကြီးကျွန်တော်ကခုကျွန်တော်အရာဝိတန်းကခုဒီနှစ်နှစ်မြောက်တဲ့နှစ်နှစ်နီးပါးဖြစ်တဲ့အချိန်မှာဒီနှစ်ပြီးခဲ့တဲ့ຫນွေတွေကဒီတောင်သူတော်တော်အကုန်လုံးလက်ထက်မှာအဲ့ရဲ့စောက်လေးတွေရောက်နေပါတယ်။အဓိကမင်းရစပါပဲ။အဲ့တော့ဒီစပါးကလက်ရှိအချိန်မှာကျွန်တော်နိုင်ငံခြားတင်ဖို့ရခဲ့မှာစီကောင်းမရအောင်ခုမနစ်ကဆိုရင်အကြောင်းကြောင်းကြောင့်စံတန်ကြီး 3.6 သန်းလောက်ကိုတရုတ်ကဝယ်ဒီနေ့မဝယ်အဲ့တော့မဝယ်တော့တရုတ်ဝယ်ရောင်းပါလားညောင်ကျွန်တော်ဒီမနေ့မှာရောင်း
market ကိုလည်းဖတ်ရှာဖို့
ရှာ
ချက်ဖို့လို့
အဲ့တော့ market ရှာတဲ့နေရာမှာကျွန်တော်ဘာကြည့်ဆိုတာပစ္စည်းအရည်အသွေးအရေးကြီးတယ်အရည်အသွေးကောင်းမှကျွန်တော်ရောင်းရအောင်
ဆိုတော့ဒီဝင်းကျုပ်တို့ဒီတိုင်းဒေသကြီးအစိုးရနေတောင်သူတွေကိုဖြန့်ထားတဲ့ဒီဟိုကလမ်းညွန်ဟိုကလမ်းပြမြေပုံလိုမျိုးစာအုပ်ကလေးပေါ့ညချက်စာအုပ်ကလေးတွေအပေါ်တောင်သူတွေပို့ပြီးသိရှိနားလည်အောင်ဒီ awareness ပေါ့နော်သူတို့ဘက်ကပို့ပြီးတော့လိုက်နာတာစနစ်တကျလိုက်နာနိုင်အောင်ဝင်းကျုပ်တို့ဖြစ်စေခြင်းတဲ့ပုံစံအတိုင်းစနစ်တကျလိုက်နာနိုင်အောင်ဝင်းကျုပ်ပြောတယ်ဝင်းကျုပ်တွိုင်းလိုင်းနဲ့ဟိုပြည်သူတွေနဲ့တွေ့ရင်နဲ့တောင်သူတွေနဲ့တွေ့ရင်ပြောပြတာလည်းရှိတယ်သက်ဆိုင်လူကြီးတွေတွိုင်းလိုင်းနဲ့လည်းပြောကြတာရှိတယ်ပေါ့နော်ဒါမှလည်းဟိုသူတို့တွေ့တဲ့အကုန်လုံးသိရှိနိုင်အောင်ဟိုစနစ်တကျ awareness campaign လိုမျိုးပုံစံမျိုးလုပ်တာမျိုးရှိသလားကိုကျုပ်တို့ဒီဟာကိုတောင်သူတွေကဘယ်လောက်ထိနားလည်တယ်လို့ဟိုပေါ့ပြန်ကြားရတယ်လေသူကောင်းကောင်းမွန်နားလည်ပြီလို့ကိုကျုပ်တို့သိသလား
အဲ့ဒါတော့ရခိုင်ကတိုင်းတာ
အဲ့ဒါကဟိုသူတို့ရဲ့စပါးထွက်လာခြင်းကိုကျုပ်တို့ဖြစ်စေခြင်းနဲ့ good intern ပေါ့နော
်ဟုတ်ကဲ
့တကယ်စဉ်းစားနဲ့လုပ်ပေးတဲ့ဟာရဲ့ရလကအဲ့ဒီပုံမှာမူတည်နေတာသူတို့နားလည်ခြင်းမလည်ခြင်းပေါ့မူတည်နေလို့ထင်တယ
်ဟုတ်ပါတော့ဘာလို့ဟိုကျွန်တော်ကဒီလိုလုပ်ချင်းရလေဟိုသူ့နဲ့ဉာဏ်ပညာမြင်တာလည်းအများကြီးပါလားဒါပေမဲ့တောင်သူတွေဆိုတာမြင်မှလက်တွေ့ပြမှယုံတာ
ဟုတ်တယ်ဟုတ်တယ်
အဲ့လိုဖြစ်တာမှာခုကျွန်တော်ခြောက်ပွဲမှာဆိုပေါ်ဆန်းမွေးဆိုလို့ရှိရင်အဲ့ဒီတောင်သူတွေပြောကြတယ်အရင်တုန်းကပေါ်ဆန်းမွေးပြန်ရပြီလို့ရတယ်အဲ့တော့ဟိုအချိန်ပြောကြမှာဆိုရင်တော့ကျွန်တော် level တခုကိုတော့တက်လာတယ်အဲ့တော့ဒီလိုလုပ်ရင်ဒီလိုဖြစ်ရင်ဒီလိုရင်ထွက်တိုးပါလားအည်စည်းကောင်းပါလားဆိုတဲ့ message ကတောင်းသူလည်းတော်တော်များလေးရောက်နေအဲ့တော့အဲ့လိုရောက်နေချိန်မှာကျွန်တော်တို့ကအခုချိန်ကျရင် country family နဲ့သွားမလား community family နဲ့သွားမလားဆိုတာအလွယ်တကူဖြစ်သွားတယ်ထူးကြတာကျွန်တော်နိုင်ငံမှာ service company များရယ်ဟိုနည်းနည်းနည်းတိရတော့ကျွန်တော်တို့ပြီးတော့ဗျာ
တ
ော်ပါဘူးဒါပေမဲ့အဲ့ service company မှာဘာလဲဆိုတော့ပရိ service company နေတယ်ဘုရားပဲကြီးမှများတယ
်သူကလည်းဒိနာပုံမှာပဲ
အဲဒါအဲအဲအဲတော့ဆန်စက်ကိုအကြောင်းမသိတယ်အချောက်ခံမှုသိတယ်အဲ di nabai ma, sini, siapa yang jangan yang mesti? Nado, jadu, elu, tegar-tegar elu mesti tu, jono saya mesti garang ma, kantor kami elu mesti kumun, terus, ngaya yang mesti.
Muncul cakap ulam tu, oh, jono jati bula, mana, tenang ama solusi. The pre-harvesting and post-harvesting we do jolo ba seung da ja kaung na le chon cha bu da ho tan ne nga ma so lo shin yin di pre-harvesting ne patte bi di si bwa yi long gan shin ni ga to lo le yin ni nyun na ne le tama ri ko sa ba ma sat chin ma ga le tu a ngwe thauk pe de a lo myu kaung ya bu kaisa ri di ye kaung ye tan ya bu kaisa ri a thwet do bu kaisa ri tu a to lo le yin ni nyun na ne a thwet thwet la bi so yin le ai sa ba ri tu lo be chan wa da ho ก็ดีเลดมาเลเซียถั่วละเกาะเป้ตีน่ะก้าวมาตรุแล้วเสียก้าวเนี่ยเปลี่ยนเปลี่ยวนักงานเจ้าเปลี่ยนปุ๊บเนี่ยเนาะตรุไอ้นี้เนี่ยตั้วจ๋าเลยจนตีเลยสรุปเมียนมาร์งานมาอ๋อสรุปว่าวุ่นจุบเยอะเลยลูกบ่เนาะเมียนมาร์งานมาสรุปว่าวุ่นจุบเยอะดิอาเนเจชินี่ล่ะดิพรีฮาร์เวสติ้งมาอันนี้อาเนเจชินี่ล่ะวุ่นจุบอ่ะดําเนินไล่ไปบ่เนาะกูโกไดอันนี้ดิกันน่ะตีท่าเลยลูกสรุปสรุปไอ้เปมาสุจาบะอย่าวีดันน่ะนมู လုပ်တယ်လို့မျိုး pre harvesting မှာဝင်ကြအစိုးရဥဆောင်ပြီးတခုလုပ်ပြရင်ရော
အခုခုနပြောတဲ့ဆရာပြောတဲ့ဟာကျွန်တော်ပြောတဲ့ကူဧကတောင်းလောက်လုံးနေစတာ contract farming လို့ခေါ်ပါတယ
်ဟုတ်
အကျိုးလိုလုပ်ငန်းအဲ့ဒီလုပ်ငန်းအောင်မြန်လုပ်ကြရင်တော်တော်တားရှူထမ်းလို့ပဲဗျာဟိုကုမ္ပဏီနဲ့တောင်းသူတွေပုံမှာသစ္စာရှိရမယ်ယုံကြည်မှုရှိရမယ်ဘာလို့ကုမ္ပဏီကမျိုးပေးတယ်ဗျာအဲ impose ပြီးတယ်ဗျာဟုတ်လားနောက်တစ်ခါရတဲ့ဟာကိုတောင်းသူကမပူပါဘူးခုကျွန်တော်အဲ့ဒီလုပ်ခဲ့တဲ့ contract farming ဆိုရင်အနည်းဆုံး9000စီဖြစ်ရင်เบยซี้เบยผิดๆเนซง9000นี่ผิดอ่ะมันไม่เป็ดจัง
งี้ซี้ก็เบ
ยจังงี้ซี้9000ไม่ได้เอ้ย9000นี่ผิดนี่ผิดๆไม่ผิดๆ9000ซี้อยู่ตัดหมดทําอ่ะแล้วเอาสิตัว9000ก็ไปมาตู้เนี่ยบลาวไปติดเนี่ย900 900ปูไปมาเออตัวรู้การถั่วลุกท่าได้ไอ้เวมันตองตัวอ่ะล่ะหูตัวรู้ตาติสาชีเนี่ยยอมหมดจริง
ๆดีตบอดนี่จะกูไม่ชูพ่องเนี่ย
ไม่ชูพ่องเนี่ย
ဟိုတန်းနေတာတခုလုံးပြန်ကြည့်မယ်ဆိုတော့ဝင်ကြီးတို့ဒီဟာအဆန်းလို့လားနှစ်နှစ်ကာလတန်းရှိလာတယ်ပေါ့နော်ဆိုတော့တော့အခုဝင်ကြီးကဒီနေ့ပြန်ကြည့်လို့ဆိုကြပါလို့ဒီဆိုတော့တန်းမပြင်းလို့တော့ဆင်းဆင်းမှာပေါ့အာဒီနှစ်နှစ်အတွင်းမှာဝင်ကြီးဟိုရေပွားအဖြစ်ကျွန်တော်ပြောနေတာဗနေရခိုင်လုံးတော့တက်လာတယ်ဆိုတော့မျိုးကိန်းကနားရဝင်ကြီးတန်းနေတာတခုချုံပြောလို့ရတယ်အနေထားရှိပြီလ
ားပြောဖို့တော့ခင်းမိပါမယ်ကျွန်တော်မျိုးနယ်ရင်းသွားတဲ့ခါမှာအခုကျွန်တော်တို့ဟိုပြည်သူ့နဲ့တွေ့ဆုံပွဲတွေမှာအဲပြောထားတာကြီးကျွန်တော်အတန်ပြန်ပြီးကြားပါတယ်ကျွန်တော်ဝင်းယူကနေစပ်ပြူးကနေကိုဦးစီးလုံးနေတယ်ဆိုတာကိုသူတိတော်တော်များကျွန်တော်ဟိုကျွန်တော်နားထဲကိုပြန်ရောက်တော့ရတဲ့ခါမှာရောက်တိုင်းလည်းကျွန်တော်သွားတဲ့နေရာတိုင်းမှာရောကျွန်တော်မေးပါတယ်ကဲဝင်းယူကမမြင်ဘူးလို့လားသို့မဟုတ်ကျွန်တော်တို့လုံရက်ကိုတိကျင်လို့လားမေးတဲ့ခါမှာအဲတချို့လည်းနှစ်ခုသုံးဖြစ်တယ်အတချို့ကလည်းဒီလုပ်ငန်းကိုစိတ်ဝင်စားလို့လာတော့ဆိုတော့အဲ့တော့အရင်နဲ့ဆိုင်တော့16မိနစ်ကတောင်းသူရတော့ဒီဆက်ပြေးကဏ္ဍဒီလိုကျွန်တော်တို့အစိုးရကဦးစားပေးနေတယ်ဟိုဦးစားပေးဆောင်ရနေတယ်အဲကျွန်တော်ကိုယ်တိုင်လည်းပုံဝင်ဆောင်နေတယ်ဒီလိုလို့ဒီလိုဖြစ်ပါလားဆိုတော့အတိရတော့ကျွန်တော်ရာဂိုင်းလုံးနဲ့တိကျမပြောနိုင်ပါနဲ့တောင်းသူတွေထဲမှာတော့တော်တော်လေးတော့ရောက်နေပြီလို့ပြောနိုင်ပါတယ
်ကိုယ်စားဝန်လိုင်းစီစဉ်တိဆက်ပေးထားတဲ့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်ဖြစ်ပါတယ်ရှင် VOA အမေရိကန်တန်ရက်တနင်္ဂနွေနေ့ညပဲအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီ ည 9:00 နာရီ အစီအစဉ် ပြပြချင်း ည 10:00 နာရီ မှာ line kilometer 25 32 နဲ့ line lap meter 190 ကနေ ပြန်လည်ပြီး ထုတ်လွှင့်နေပါတယ် VOA မြန်မာပိုင်း အစီအစဉ် တွေ နဲ့ အတန်လွင့် meter kilohertz အသေးစိတ်ကို internet စာမျက်နှာ burmese.voanews.com မှာ ကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာ ညချမ်းပါရှင် 2020 ပြည့်နှစ် January လ 26 ရက်တနင်္ဂနွေနေ့ညပိုင်း VOA season တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် line meter 1925 32စနေနေ့တနင်္ဂနွေမှာ line lap meter 190 kHz 1905ကနေတိုးချက်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်း season မှာတော့မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုထုတ်လွှင့်ခဲ့မှာအရင်ဆုံးသတင်းစာဆရာစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရမှာပါဒီအစီအစဉ်ကိုမတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်2020ပြည်နှစ်နှစ်ဆက်ခီးစဉ်အဖြစ်တရုတ်နိုင်ငံသမ္မတရှီကျင်းဖင်မြန်မာနိုင်ငံကိုတရားဝင်ချစ်ကြည်ရေးခီးလာရောက်ခဲ့ပါတယ်သမ္မတရှီကျင်းဖင်ရဲ့ပထမဦးဆုံးသောမြန်မာနိုင်ငံခီးစဉ်ဖြစ်တာကြောင့်မြန်မာတရုတ်နှစ်နိုင်ငံဆက်ဆံရေးနဲ့ပတ်သက်ပြီးအရေးပါတဲ့ခီးစဉ်အဖြစ်သတ်မှတ်ကြပါတယ်။ခီးစဉ်အတွင်းတရုတ်သမ္မတဟာမြန်မာနိုင်ငံသမ္မတနိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်အပါအဝင်အစိုးရထိပ်ပိုင်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့သလိုတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်နဲ့လည်းခီးရာတွေ့ဆုံခဲ့ပါတယ်။တမတော်ရဲ့သတင်းထုတ်ပြန်ချက်အရတရုတ်သမ္မတနဲ့ဗိုလ်ချုပ်မှုကြီးမေအောင်လှိုင်တို့ရဲ့တွေ့ဆုံပွဲမှာအထူးဆွေးနွေးခဲ့ကြတာကတော့မြန်မာနိုင်ငံအရှေ့မြောက်ပိုင်းတရုတ်နယ်စပ်မှာအခြေဆိုင်တဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေရဲ့အရေးကိစ္စပါတရုတ်နိုင်ငံဟာအဲ့ဒီလက်နက်ကိုင်အဖွဲ့တွေအပေါ်ဩဇာသိမ်းအောင်မှုကြီးကြီးမားမားရှိနေတယ်ဆိုပြီးတပ်မတော်အပါအဝင်မြန်မာနိုင်ငံသားတွေကြေကြေပြတ်ပြတ်ယုံကြည်နေကြပါတယ်မြန်မာညီညာရေးလုပ်ငန်းစဉ်မှာတရုတ်နိုင်ငံရဲ့အခန်းကဏ္ဍဘယ်လိုရှိနေသလဲဆိုတဲ့မေးခွန်းကစိတ်ဝင်စားစရာပါကုရပအဲ့ဒီအကြောင်းလေ့လာတင်ပြသွားပါမယ်
မြန်မာနိုင်ငံငြိမ်းချမ်းရေးအကြောင်းအကြမ်းပြင်းပြောရရင်တောင်ပိုင်းထိုင်းနယ်စပ်မှာအခြေစိုက်တဲ့တိုင်းနာလက်နက်ကိုင်တပ်ဖွဲ့အားလုံးလူလူလောက်ဟာအစိုးရနဲ့အပြစ်ရဲ့ MCA စာချုပ်လက်မှတ်ရေးထိုးထားသလိုတိုက်ပွဲတွေလည်းမဖြစ်သလောက်ညှိနှိုင်းတနေတာတွေ့ရပါတယ်။မြောက်ပိုင်းတရုတ်နယ်စပ်မှာအခြေစိုက်တဲ့လက်နက်ကိုင်အဖွဲ့တွေထဲမှာတချို့အဖွဲ့တွေနဲ့ပြစ်ခတ်တိုက်ခိုက်မှုတွေဆက်ပြီးဖြစ်ပွားနေသလိုတချို့အဖွဲ့တွေနဲ့ကတော့တိုက်ပွဲလည်းမဖြစ် MCA စာချုပ်ထဲလည်းပါဝင်ခြင်းမရှိသေးတာတွေ့နိုင်ပါတယ်။တိုက်ပွဲဖြစ်ပွားမှုအများဆုံးရခိုင်ပြည်နယ်က AA လက်နက်ကိုင်တပ်ဖွဲ့ဟာလေတရုတ်နယ်စပ်က KIA ကချင်လက်နက်ကိုင်အဖွဲ့ဌာနချုပ်မှအခြေစိုက်ထားတာပါလက်ရှိအစိုးရနဲ့တရုတ်နယ်စပ်ကလက်နက်ကိုင်တွေကြားတွေ့ဆုံဆွေးနွေးမှုတွေမှာတရုတ်အစိုးရဟာမစ္စတာဆွန်ကိုရှန်းကိုအထူးအရာရှိခန့်အပ်တာဝန်ပေးပြီးကူညီနေရုံမကမြမညီငယ်ကြီးလုပ်ငန်းစဉ်အတွက်ငွေကြေးထောက်ပံ့တာမျိုးလေးလုပ်နေတာတွေ့နိုင်ပါတယ်မြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေပေါ်တရုတ်အစိုးရဩစာညောင်းရတာဟာအဲ့ဒီလက်နက်ကိုင်အဖွဲ့တွေပေါ်ပေါက်လာတဲ့သမိုင်းကြောင်းနဲ့ဆက်ဆံနေပါတယ်။1969ခုနှစ်မြန်မာနိုင်ငံထဲမှာတရုတ်လူမျိုးတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့တရုတ်ဗမာအရေးခင်ပေါ်ပေါက်ပြီးတဲ့နောက်1968ခုနှစ်ဇန်နဝါရီလတရနေ့မှာဗကပဗမာပြည်ကွန်မြူနစ်ပါတီတပ်ဖွဲ့တွေကရှမ်းပြည်နယ်မှာတရုတ်နိုင်ငံဘက်ကနေအလုံးအင်းနဲ့ဝင်ရောက်တိုက်ခိုက်ပါတယ်။
ဘဂဗတ်တဖွဲ့တွေလို့ဆိုပေမဲ့လည်းတရုတ်ပြည်ရောက်ဘဂဗတ်အဖွဲ့ဝင်တချို့တရုတ်ပြည်ဘက်ခိုလုံသွားတဲ့ကချင်စစ်ဘုံတော်ဆိုင်ရဲ့တပ်ဖွဲ့ဝင်ဟောင်းတချို့လောက်ပဲပါပြီးတကယ်တိုက်ခိုက်တာကဗော်လန်တီယာတွေလို့နာမည်တက်ထားတဲ့တရုတ်တပ်ဖွဲ့ဝင်တွေကဝင်ရောက်တိုက်ခိုက်ခဲ့တာပါဘဂဗတ်အလံထောင်ပြီးတရုတ်တွေကလူအင်အားလက်နက်အင်အားလုံးအသုံးပြုပြီးတရုတ်နိုင်ငံပိုင်တဲ့နေမြေထဲကနေဝင်ရောက်ကျူးကျော်တိုက်ခိုက်တာလို့ဆိုရင်လည်းမမှားပါဘူးအဲ့ဒီနီးနဲ့မြန်မာနိုင်ငံအရှေ့မြောက်ပိုင်းမှာစစ်ပွဲတွေဖြစ်ပွားခဲ့ပြီး1989ခုနှစ်ရောက်မှဘဂဗတ်ခေါင်းဆောင်မှုပြုတ်ကွဲသွားတာဖြစ်ပါတယ်။တဆက်တည်းဘဂဗတ်လက်အောက်ခံအတပ်တွေဟာဝမိုင်လာကိုကန့်နဲ့ကချင်ထုရိသာတပ်ဖွဲ့တွေအဖြစ်ပေါ်ပေါက်လာသလိုတပ်မတော်အစိုးရနဲ့အပြစ်ခတ်ရက်စဲခဲ့ကြပါတယ်။ဘဂဗတ်ပြုတ်ကွဲပြီးနောက်ပိုင်းမှာလည်းအဲ့ဒီတပ်ဖွဲ့တွေဟာသူတို့ထိန်းချုပ်ရာဒေသတွေကနေဖြစ်တပ်တုနဲ့ပြန်စားတတ်တွေထုတ်လုပ်ပြီးတရုတ်ပြည်ဘက်ပို့တရုတ်ပြည်ချမ်းကလက်နက်တွေပြန်ဝယ်ပြီးအင်အားတောက်တဲအောင်လုပ်ခဲ့ကြပါတယ်။ဒီကြတာတခုကတော့အဲ့ဒီအဖွဲ့တွေဟာတရုတ်ဒေသန္တရအစိုးရတွေနဲ့နှိစပ်ပြီးတရုတ်ဩဇာညောင်းခဲ့တာကတော့ဒီကနေ့အချိန်ထိပါပဲ
မြန်မာနိုင်ငံမှာဆက်အာဏာရှင်ခေတ်အလွန်2010ပြည့်ရွေးကောက်ပွဲနဲ့သမ္မတဦးသိန်းစိန်အစိုးရတက်လာပြီးတဲ့နောက်တိုင်းနာလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရအောင်ကြိုးစားပါတယ် NCA စာချုပ်ပေါ်ပေါက်ခါနီးရွေးကောက်ပွဲလေးလုံးမဲ့2015ခုနှစ်စမ်းမှာကိုကန့်တပုံတွေကိုကန့်နေမြေတွေဝင်ရောက်တိုက်ခိုက်တဲ့အရေးခင်ဖြစ်ပေါ်ပါတယ် တမရောဘကအထိခိုက်အကြဆုံးအတော်များခဲ့ပြီးကိုကန့်တပုံတွေဟာတရုတ်နိုင်ငံတွင်ပိုးပြီးနှိမ့်ဆက်လာပြီးအမေရိကန်သမ္မတနှစ်ကြိမ်လောက်လာလေတဲ့အထိရင်းနှီးမှုပြလာတယ်မြန်မာနိုင်ငံကိုတတိပေးခြင်းတဲ့သဘောနဲ့တရုတ်အစိုးရဟာနှက်စက်ကတပုံတွေကိုအားပေးအားမြောက်ပြုခဲ့လေသလားဆိုပြီးသံနေရတွေလည်းတိုးပွားလာစေခဲ့ပါတယ် အလားတူမြန်မာနိုင်ငံမှာအင်အားအကြီးဆုံးသဘောအဖွဲ့ဖြစ်တဲ့ဝါလက်နက်ကိုင်တပ်ဖွဲ့ရဲ့စစ်ရေးပြပွဲမှာတရုတ်နိုင်ငံလို့အစစ်မြင့်စစ်လက်နက်ပစ္စည်းတွေမြင်တွေ့လာရတယ်လို့အခြားတိုင်းသားလက်နက်ကိုင်ဖွဲ့တွေရဲ့တိုက်ပွဲဝင်လက်နက်အများစုကလည်းတရုတ်နိုင်ငံထုတ်တွေဖြစ်နေတာတွေ့လာကြရပါတယ်။ဘလို့ပဲဖြစ်ဖြစ်အခုနောက်ဆုံးတွေ့ဆုံမှုမှာဗိုလ်ချုပ်မှုကြီးမေအောင်လှိုင်က Bibu Downsu Gedalu, Dio Tamaragale, Demrogawe Uzijoku, Nidi Pue C T C, Dio Nangan Bainaku Don Chari, Nemanangu Tikai on Sangye Chinugu, Lemakanja, Nyaka Suswe Pyoja Nidalu, Nemanangeshi Lenekai Pue Sinyagu, Lenne Kemya Taupan Bini Jin Longwama Shija, A Chani Lem Yani Yashi 90 Piri, Mimi Rugale,
เตชาสวาซิสิเพียชินเปตวามีဖြစ်จองสุบีပြောสู่เกบาระตะเกรอမြန်မာနိုင်ငံမှာညီညာရေးမရသေးတာပြည်တွင်းစစ်ရှေ့ကြနေတာဟာနိုင်ငံရေးပြဿနာပြည်လည်မှုမရသေးတာကြောင့်လို့ပြောနိုင်ပေမဲ့တိုင်းသားလက်နက်ကိုင်တွေရဲ့စစ်တပ်တုတ်နဲ့တယံဇာတတွေထုတ်ပြီးတရုတ်နိုင်ငံဘက်တင်ပို့ရာကနေဝင်ရနေတာကလည်းအရေးကြီးအချက်တစ်ခုအနေနဲ့ပါဝင်နေတာတွေ့နိုင်ပါတယ်တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံကိုတည ဒီလိုဆိုပေမဲ့လည်းတရုတ်ပြည်ရောက်ဘာကပအဖွဲ့ဝင်တချို့တရုတ်ကိုငါးကျင်းထောက်ခံပြီးတော့လက်နက်ခရိုင်ကိစ္စစီစစ်ဖြေရှင်းပေးရုံနဲ့မပြီးပဲတကယ်စစ်ပွဲရဲ့ရည်တော်မြင့်ဖြစ်တဲ့နေဇက်ကနေဖြစ်တတ်တတ်တုန်းတဲ့တရားစာတတွေထုတ်ယူရတာကနေအကျိုးမြတ်ကြီးကြီးမားမားရယူနေတဲ့ပေါ်လစီကိုပါဆွန့်လွတ်ဖို့လိုအပ်မယ်ဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်
အောင်မြတ်ပြည်တွင်သတင်းသုံးသပ်ချက်ကိုတင်ပြလာနေမယ့်ပိုင်းအစီအစဉ်မှာလဲနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်အခုလာမယ့်ညအင်ကာဒါရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုဖိတ်ခေါ်ပြရစီရှင်
ရှင်ပြောင်းမြန်မာနိုင်ငံနဲ့အတွားလာများတဲ့မြန်မာအင်းကြီးချင်းတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုဖြစ်ပြီးတော့ရေပေါ်ခြေနေကြုံရပါတယ်သူတို့ရောဂါဖြစ်တဲ့နေရာတွေမှာအတွားလာအဝင်ထွက်တွေကစတာစီပိတ်ပင်မှုတွေလုပ်နေရပါတယ်တချို့နဲ့မှာပဲအင်းကြီးချင်းဖြစ်တဲ့တခြားထိုင်းမလေးရှားစတဲ့နိုင်ငံတွေကကူးစက်မှုကပြန့်နှံ့လာပါတယ်ဒါကြောင့်မလို့တရုတ်အင်းကြီးချင်း ဲ့လားလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလို့ရတဲ့တော်ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်နှုတ်ထုတ်ချက်ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ view မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။view မြန်မာပိုင်းရဲ့ဖုန်းနံပါတ်က0123923255994ဖြစ်ပါတယ်။ email လေးစာက bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ်တော်ရှင်ကိုကြိုတင်ပါတယ
်။လာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံပိတ်ခေါ်ပါတယ်ရှင်။အခုဆက်ပြီးတော့မအေးတနာကျော်စီစဉ်တက်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာများခန္ဓာကိုနှာစင်ကြရအောင်ပါရှင်။မင်္ဂလာပါရှင်။ VOY ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ VOY မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အရင်ဆုံး VOY မြန်မာကျွန်တော်ရဲ့ Facebook စာမျက်နှာနဲ့ပတ်သက်ပြီးတော့မှတ်ချက်တွေ review လာရေးလာတဲ့သောရရှင်တို့ရဲ့မှတ်ချက်တို့လေးတွေပြောပြပေးကြပါမယ်။ဦးတန်းဆိုရတော့အရှင်ကပြည်ရင်းပြည်ပါတည်င်းစုံနဲ့တိမက်ဖွဲ့ရအောင်ပါဝင်တဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ပါတယ်လို့ပြောလာပါတယ်ရှင်။ VOA ကျမတို့ရဲ့ Facebook စာမျက်နှာမှာလာရေးတာပါ။နောက်ထပ်သောရရှင်ဥယျင်ဆိုင်ကလည်းအထွေထွေဘုရားကိုအမြဲရရှိရတဲ့အတွက်အထူးကျေးဇူးတင်ပါတယ်တဲ့။ဟုတ်ကဲ့သောရရှင်ဒီကိုအခုလိုအထောက်အကူဖြစ်နိုင်တဲ့အတွက်အထူးဝမ်းသာပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းကနေပြီးတော့
application ပေါ့နော်ကျမတို့အစီအစဉ်တွေကို smartphone တွေကနေပြီးကြည့်ရှုနားဆင်လို့ရတဲ့ application mobile တဲ့နဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တချို့ရဲ့စာတွေကိုလည်းဖော်ပြပေးကြပါမယ်။တချို့ကလည်းမေးခွန်းတွေမေးလာတာပါ။ VOA Burmese application က web လိုမျိုးသူ့အပိုင်းနဲ့သူခေါင်းစဉ်နဲ့ခွဲခြားပေးစေချင်ပါတယ်တဲ့။ Android အတွက်အဆင်ပြေပြီးတော့ iOS version ပြောင်းသွားတော့အဆင်မပြေဖြစ်နေလို့ပါ။အရင် version ပုံစံလေးပြန်ပြောင်းဖို့ဆန္ဒပြုပါတယ်ကျေးဇူးတင်ပါတယ်ဒါက Facebook အကောင့်ပိုင်ရှင်တိုးတက်အောင်ဆန်းရေးလာတာပါဟုတ်ကဲ့ကိုတိုးတက်အောင်ဆန်းရင်ကျွန်တော်တို့ဒီ VOA မြန်မာပိုင်းရဲ့ application အစ်စ်ကိုတော့ download လုပ်ပြီးလောက်ပြီးထင်ပါရင်နော်အဲ့လိုမျိုးကိုတိုးတက်အောင်ဆန်းပြောထားတဲ့လိုမျိုးအပိုင်းလိုက်ကဏ္ဍလိုက်ခွဲခြားပြီးတင်ပြနိုင်မှုကျွန်တော်တို့ဆက်ပြီးတော့လှူဆောင်ပေးနေပါတယ်အခုလောလောဆယ်ဒီရတဲ့ version နဲ့ကြည့်ပါဦးလို့ပြောချင်ပါတယ်ဒါထက် Chris Hammy ဆိုတဲ့တော်ရရှင်ကတော့ VOA application အစ်စ်နဲ့တနားရီစာသတင်းကိုဘယ်လို download လုပ်ရမလဲတဲ့ဟုတ်ကဲ့ပါဒီမိကုန်ဖြည့်ကြပေးကြပါလေအဲတော်ရရှင်နေနေနဲ့ဒီ application ကနေပြီးအစီအစဉ်တွေ download လုပ်ချင်တယ်ဆိုတော့ကို download လုပ်ချင်တဲ့အစီအစဉ်ညာဘက်အပေါ် down လေးမှာ asset 30လေးတွေ့ရပါမယ်အဲ့ဒါနှိပ်လိုက်ရင်အဲ့မှာ download ဆိုတဲ့ option လေးပါပါတယ်အဲ့ဒါလေးကိုနှိပ်လိုက်ရုံပါနော်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဆိုတဲ့တော်ရရှင်ကအမေရိကန်ပြည်အောင်စုကပါဒီတော်ရရှင်က VOA ကနေပြီးတော့နှစ်တကူလက်ဆောင်ဖြစ်နေပို့လိုက်တဲ့ပြက်ကလေးလေး2020ပြက်ကလေးရရှိလို့ကျေးဇူးတင်ကြောင်း Messenger ကနေပြီးတော့အတန်နဲ့အခုလို့ပို့လာပါတယ
် Hello VOA မိသားစုနေကောင်းကြတယ်နော် Happy New Year ပါကျွန်တော်ကမ်ခုမကျွန်တော်အရင်နေ့ကပြက်ကလေးရထားတယ်အခုဒီနေ့လဲထပ်ပူရဲဆိုတော့အများကြီးဝန်တာရဲကြည်လည်းအများကြီးတင်ပါတယ်နော်ကျွန်တော်နေ့တိုင်းချိန်တိုင်းကျွန်တော်ဗီယိုရဲ့မေးတာနားထောင်တယ်ပြီးတော့ဗီယိုရဲ့လည်းအားပေးတယ်နော်အားလုံးကျမချမ်းသာကြပါစီလို့ဆုတောင်းပြပါတယ်နော်ကျွန်တော်ဒီနေ့ကပြက်ကတဲ့ရတာကျေးတဲ့ကြောင်းကျွန်တော်ထပ်ပြီးတော့အကြောင်းကြပါတယ်နော် Thank you bye bye
โอเคပါကိုခန့်ခွက်ပြေအခုလိုမျိုးတောင်းရရှင်တွေကိုကျမတို့ကလည်းတတ်နိုင်သလောက်ပြက်ခွင်လေးတွေပြန်ပြီးလက်ဆောင်ပေးလို့ရတဲ့အတွက်ကြောင့်အမတမဝမ်းတာမိပါတယ် VOE ကိုအမြဲတမ်းအားပေးနေတယ်ဆိုတဲ့အတွက်လည်းအထူးကျေးဇူးပါရှင်ညီမနိုင်ငံနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်နဲ့ကိုပိုင်မြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးလာကြတဲ့စာတွေကိုလည်း VOE ကလက်ခံရရှိတာပါ။အဲ့ဒီကစာတွေထဲမှာဆိုတော့ Sunlight ဆိုတဲ့သောရရှင်ရေးလာတာကတော့
စုတောင်းတိုင်းမှာဖြစ်လာမယ်ဆိုရင်ဒီနိုင်ငံမှာဒုက္ခတဲ့နဲ့သရုံးစားတွေမရှိတော့ပါဘူး။တိုင်းသားတွေစီလုံးဖို့လိုမယ်၊စစ်တပ်အင်အားတိစောက်ဖို့လိုမယ်၊ဒုက္ခကောင်းဆန်တဲ့လူမျိုးကြီးဝါရကိုအတူတူတွန်းလှန်မယ်။ဒီနိုင်ငံလွတ်လပ်ရေးမရခင်သူ့ကြုံဘဝရောက်နေတဲ့အချိန်ကိုပြန်မြင်အောင်ကြည့်ကြပါဒီနိုင်ငံကြီးလွတ်လပ်ရေးရယူပြီးတာညီနောင်တိုင်းသားတွေပ
ါမြန်မာနိုင်ငံငြိမ်းချမ်းရေးရဖို့အတွက်အားလုံးစည်းရုံးဖို့လိုပါမယ်ဆိုပြီးတော့ဒီတော်ရရှင် Sunlight ဆိုတဲ့တော်ရရှင်ရေးလာတာဖြစ်ပါတယ်အခုလိုပဲမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုရေးလာတဲ့နောက်ထပ်တော်ရရှင်တစ်ယောက်ကတော့မိတ်ချီလာကတော်ရရှင်ဦးစိန်မောင်ဖြစ်ပါတယ်သူကကျွန်တော်ဦးစိန်မောင်မိတ်ချီလာပါရဲ့ VOE ရဲ့ဝိုင်းတော်သားတဦးလို့ဆိုရလာအောင်ဟုတ်ပါတယ်သူကအပတ်စဉ်ဒီကျမတို့ရဲ့ဟိုနိုင်ငံရေးဆွေးနွေးချက်ဖြစ်တဲ့ Diet Deadline စီစဉ်မှာတော်ရရှင်တဦးအနေနဲ့ဟိုအားရအလိုဝင်ပြီးပါတဲ့သူဖြစ်ပါတယ်ဒီဦးစိန်မောင်က VOE ရဲ့ဝိုင်းတော်သားတဦးလို့ဆိုရလာအောင် VOE ကိုနားထောင်ဆက်သွယ်နေသူဖြစ်လို့အထူးမိတ်ဆက်ဖို့လို့မှမထင်ပါဘူးတဲ့အခုတော့ကျွန်တော်မထိန်နိုင်မသိမ်းနိုင်မိသားလို့မရလာအောင်ခံစားနေရတဲ့တောကကိုရင်ဖွင့်အထုတ်ပြခြင်းလို့မြန်မာပြည်ကပေးစာခဏကိုစာရေးလိုက်ပါတယ်ဆိုပြီးတော့သူဘာကြောင့်အစားမဝင်အိမ်မပျော်ဖြစ်နေရလဲစာရေးလာပါတယ
်ဒီကိစ္စကိုစဉ်းစားတိုင်းစားမဝင်အိမ်မပျော်ဖြစ်ရလွန်းလို့တောကကိုအန်ထုတ်ပြီးခံစားချက်ပေါ့ပါသွားအောင် VOE ကိုအားကိုးကတင်ပြလိုက်ရတာပါကျွန်တော်တောကရဲ့အဓိကအချက်ကတော့မြန်မာနိုင်ငံမှာအတိုက်အခိုက်တွေဘယ်တော့ရကြမှာလဲငြိမ်းချမ်းရေးဘယ်တော့ရမှာလဲတိုင်းရင်းသားစည်းလုံးညီညွတ်ရေးဘယ်တော့ဖြစ်လာမှာလဲဆိုတဲ့အတွေးတောကတွေပဲဖြစ်ပါတယ်ကျွန်တော်မြင်နေတဲ့အမြင်ကတော့လက်နက်ကင်တက်ခိုက်နေကြတာဟာလောဘမောဟတွေအကြီးအာနာမဲမောမှုအတ္တလွန်ကဲမှုတွေအပြိုင်ထားတာတွေကြောင့်တိုက်ခိုက်နေကြတာလို့မြင်နေပါတယ်။ဒါတွေကြောင့်ဆွေးနွေးမရညှိနှိုင်းရဖြစ်နေကြလို့နှစ်ဖက်လက်နက်ကင်တွေအလုံးသေးကုန်သည့်တိုင်အောင်ငြိမ်းချမ်းရေးရဖို့ကတော့မမြင်ဘူးလို့တွေးမိပါတယ်။ဒီလိုတွေးမိလို့လဲ အရေးတော်ပြတ်မိပါတယ
်ဟုတ်ကဲ့ပါမြန်မာနိုင်ငံမှာဒီသူစိတ်ထင်တယ်လို့ပေါ့လေသူတွေးကြည့်လို့ရတယ်လို့ငင်းငင်းရရဖို့ကမမြင်နိုင်လို့တော်တော်ကိုသူရက်တက်မဲ့အေးဖြစ်ရပါတယ်ဆိုပြီးတော့မိတ်ထီလာကဥစိန်မောင်ရေးလာတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ရင်ဖွင့်လာတဲ့သောရရှင်ရဲ့စာတွေကိုဖော်ပြပေးချင်ပါတယ်ကျွန်တော်ကခုံးလွန်နိုင်မှာဆိုတဲ့သောရရှင်ကတော့ဗီဒီယိုလူကြီးမင်းနေတဲ့ကျွန်တော်ကိုတစ်ချက်လောက်ကူညီပါကျွန်တော်အခုရေးလိုက်တဲ့စာကိုမြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တည်စေချင်ပါတယ်ဆိုပြီးတော့ဗီဒီယိုကနေစာရေးလာပါတယ်
လုံးခဲ့တဲ့တစ်နှစ်လောက်ကပေါ့ဗျာကျွန်တော်မလေးရှားကိုလူကုန်ကူးခံရပါတယ်မလေးရှားရောက်ပြီးတဲ့နောက်ပိုင်းမှာလည်းအေးချမ်းချမ်းမနေခဲ့ရပါဘူးအလုပ်လည်းကောင်းကောင်းမလုပ်ရပါဘူး24နာရီကာလပတ်လုံးရိုက်နဲ့ညံမနှိမ့်ဆက်တာဒီနှစ်ကူးရက်ထိပါပဲသူတို့ရဲ့ညံမနှိမ့်ဆက်မှုကိုမခံနိုင်လို့ထွက်ပြေးပါတယ်ဒါပေမဲ့လည်းအဲ့လူတွေကကျွန်တော်ကိုမတွေ့တော့တာနဲ့ကျွန်တော်ရဲ့အကိုစီသွားပြီးတော့ပတ်စံသွားတောင်းကြပါတယ်ပတ်စံမပေးရင်ဒီခါလည်းတတ်မယ်ဆိုပြီးတော့လည်းချင်းရောက်လို့မလေးငွေရင်းကဲ6000ပေးလိုက်ရပါတယ်ဒါပြင်နောက်ထပ် ringgit 2600ထပ်ပေးရမယ်လို့ပြောပါတယ်ပတ်စံတော့တဲ့လူတစုကတော့ချင်းပြည်နယ်ကံပတ်လက်မြို့နယ်တွင်းကသူတွေပါမတရားလုံးလို့အများသိအောင်ကျွန်တော်အဖြစ်ကိုပြောပြတာပါကျွန်တော်ကတော့မြန်မာပြည်ကိုငင်းငင်းချင်းချင်းနဲ့ပြောပါပြီ
ဟုတ်ကဲ့မြန်မာနိုင်ငံကိုပြန်ရောက်သွားပြီဆိုတော့တော်ရရှင် call on 9သူရဲ့အဖြစ်လိုမျိုးတခြားသူတွေမကြုံကြားရလေအောင်လို့သူရဲ့အတွေ့အကြုံကို video ကနေတက်စင်အများသိအောင်ဝင်ငှလာပါတယ်နောက်ထပ်တော်ရရှင်ရှမ်းပြည်တောင်ပိုင်းကဖဲကုံတောင်သူတို့ဆိုတဲ့သွားရှင်ရဲ့ရင်ဖွင့်စာကိုလည်းဆက်ချင်ပါတယ်။သူတို့စီမံကတော့အခွန်အောက်တီကောက်ခံနေကြအစိုးရကလားဘယ်သူကလားရေးရမသိရလို့ဒီကိစ္စနည်းနည်းလေးကြည့်ပေးပါဦးဆိုပြီးပြောလာတာပါ
။တချိန်ကကျွန်တော်တို့ယာကင်းတွေတင်ပြီးလှူစားသူကိုအခွန်တောင်းပြီးလှူခိုင်းပါတယ်။ NLD တက်လာတော့ယာကင်းတွေအားလုံးပြန်ရပါပြီ။လှူစားရတာအားလုံးအဆင်ပြေပါတယ်။ဒါပေမဲ့2018ခုနှစ်ကစပြီးမျိုးရွယ်စုဆိုတဲ့လူတစုကအခွန်လာတောင်းတာနှစ်နှစ်ရှိပါပြီ။ဘာအတွက်မေးရောလဲမဖြေဘူး။တောင်သူတွေဒီခုံနဲ့အတော့ကိုစိတ်ပြက်နေရပါတယ်။မေးပါတဲ့။ကိုရက်ကိုမေးတော့ပေးလိုက်ပါလို့ပြောသွားတယ်။တောင်သူတွေသိကျင်တာကဒီခုံတွေအစိုးရကကောက်ခိုင်းတာလားဆိုတာပါ
။ဟုတ်ကဲ့ပါ။သူရေးတဲ့စာကတော့အရင်ကြီးမပြည့်စုံလို့ဒါရင်တော့ပြည့်တိတ်ပြီးတော့နားမလဲပါဘူး။သူပြောတဲ့သဘောအရဆိုရင်တော့အဖွဲတဖွဲကတောင်သူတွေကိုအခွန်ကောက်တယ်ပေါ့နော်။သူကကွန်ရက်ကိုမေးတယ်တဲ့ပေးလိုက်ပါဆိုကွန်ရက်ကပြောတယ်။ဘယ်ကွန်ရက်လဲဆိုတာသူမပြောလာပါဘူး။ဒါပေမဲ့သူမေးထားတဲ့အဓိကမိကုံကတော့ဒီအခွန်နေအစိုးရကကောက်ခိုင်းတာလားတဲ့။ဟုတ်ကဲ့ပါ။ဒီဒေတာကအခွန်ဌာနအနေနဲ့ဒီတော်ရရှင်နေအခုမေးလာတဲ့မိကုံတွေအဖြေရှိမယ်ဆိုရင်တော့ဒီတော်ရရှင်နေကိုဒီကိစ္စကိုဖြေရှင်းပေးစီလိုပါတယ်။အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကများအခွန်ကောက်နေသလားဆိုပြီးတော့ဒီတောင်သူတွေစိုးရိမ်နေကြတာဖြစ်ပါတယ်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှာရင်ရက်ချင်ပါရဲ့နော်။ဒေးတောင်းလာတဲ့သောရရှင်တွေကိုမြန်မာသချင်းလေးတို့နဲ့လက်ဆောင်ဆက်ပြီးပေးဖို့ရှိပါလိမ့်ရှင်။ Smart View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြန်မာဒေးလက်ဆောင်ကဏ္ဍမှာဒေးသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျွန်တော်တို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးတာနိုင်ကြပါလိမ့်။ email ပို့ဖို့မယ်ဆိုရင် bammy@voenews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါလိမ့်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်ဒီတော့လာရဲ့တော်ရရှင်တွေအတွက်အချိန်ပေးချင်ပါတယ်။ VOE အဖွဲ့သားတွေအားလုံးကိုယနေ့အညချစ်ခင်ရပါ။ကျွန်တော်ယနေ့မှခန်းစားနေရတဲ့သတင်းလေးတောင်းချင်ပါတယ်။ဆိုပြီးတော့ရေးလာတဲ့တော်ရရှင်ကတော့စကိုင်းတိုင်းဒေတာကြီးမင်းကြီးမြို့နယ်တောင်တွင်းဒေတာမြို့မှာခုံတာရွာငယ်လေးကကြော်မိုးနိုင်ခေါ်မိုးမိုးဖြစ်ပါတယ်။အခုတော့သူအဝေးတနေရာကိုရောက်နေပါတယ်တဲ့။သူကစကိုင်းတိုင်းဒေတာကြီးမင်းကြီးမြို့နယ်တောင်တွင်းဒေတာမြို့မှာရွာကအကိုကြီးတောက်ထွန်းအမခင်တန်းစင်ကလေးမျိုးနဲ့ចောင်းជីတိုင်းសံပြជីយွာကအမခင်တန်းနုရမီသားစုနဲ့အဝေးရောက်မိတ်ဆွေတွေအားလုံးမျိုးမရွာသူရွာသားတွေအားလုံးအတွက် ဇဝင်းထုတ်သူထားတဲ့ကောင်းငင်မင်းမီဆိုတဲ့တခြင်းလေးနဲ့မြစ်တာဒီလက်ဆောင်ပါခြင်းပါတယ်တဲ့ဟုတ်ကဲ့ဒီတော့ဒီတစ်ပတ်ဒီတော်ရဆင်တောင်းဆူထားတဲ့တခြင်းလေးကိုအားလုံးတွေမြစ်တာဒီလက်ဆောင်ဖွင့်ပြပေးခြင်းပါတယ်နော်ဇဝင်းထုတ်သူထားတဲ့ကောင်းငင်မင်းမီဆိုတဲ့တခြင်းကိုအဝေးရောက်မုံမုံနဲ့သူတေးတောင်းပေးရတဲ့အားလုံးနောက်ပြီးရွေပြည့်တဲ့အားလုံးနှစ်ဆိုင်ခံစားနိုင်လို့ ဒီစုထားတဲ့ကောင်းကင်ဘုံလေးဆိုတဲ့တခြင်းကိုနားဆင်ကြကြရပါမြန်မာနိုင်ငံရဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဖြူရီမြန်မာဝိုင်းဒေါ်ရရှင်ရဲ့ဝေဖန်ခြင်းပေးစာရီရှင်ဖွင့်စာရီနဲ့ဒီတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် Radio နဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါရဲ့နော်။ကျမတို့ website လိပ်စာက bernice.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်ရအောင်ဆင်းနေခင်ကြပါ။
အဲ့ဒီဆန္ဒကျော်စီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာများကဏ္ဍကိုတင်းနှင်းလာနေမနေ့ပိုင်းမှာလဲနောက်တစ်ချိန်ပြန်ပြီးနှာစင်နိုင်ပါတယ်ရှင်။အခုကိုငင်းချမ်းနဲ့မခင်ဖြူထွေးတို့စီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနှာစင်ကြရပါမယ်ရှင်။
ကျက်ခုနှစ်ဆယ်အရွယ်ဆုံးပါးသွားပြီဖြစ်တဲ့အမေရဲ့အုံနောက်ကိုသိပ္ပံပညာစတတ်မှုနဲ့အအောင်မြင်မြန်ပြန်ရှင်အောင်လုပ်နိုင်မယ်လို့ရုရှားနိုင်ငံမော်စကိုမြို့ကLSC ဗိုရီနီယက်စကော့ကညွှန်ကြည့်မျှော်လင့်ထားပါတယ်။ဒါကြောင့်လည်းအမေဆုံးပါးတဲ့အချိန်မှာအမေရဲ့အလောင်းကိုရေခဲရိုက်အေးခဲထားခဲ့တာပါ။သူ့အမေရဲ့အလောင်းပါဝင်လူသေးအလောင်း86တလောင်းကိုမော်စကိုမြို့ပြင်ကနေရာတစ်ခုမှာခရ
along the Pope Waramu Mapia, Alongo, Yigame out here, Goose Chow degree Celsius, Ma, EKB, Tintaraba, Guchi, Tigaro, Peruma, Pianchene, Sure, Tamamo, and Pianchen, I net, Pipe, Pina, Santa Mu, Aumine, Sure, Tauta, Matuya, Dibau, Cryonics, Lucore, ဒီသွားတဲ့သူတွေကိုပြန်ရှင်အောင်စမ်းသပ်မဲ့နေမှာပါဝင်ဖို့နိုင်ငံပေါင်း20လောက်ကလူတွေရာနဲ့ချီကန်လန်းထားတဲ့လို့လဲခရီယိုရက်ကုမ္ပဏီကပြောပါတယ်စမ်းသပ်မှုအတွက်တယောက်ကိုကိုခန္ဓာတစ်ခုလို့အတွက်အမေရိကန်ဒေါ်လာ3000ချောက်ထောင်ကုန်မှာဖြစ်ပြီးအုံနောက်တစ်ခုလည်းအတွက်ကတော့ဒေါ်လာ1500ကုန်ကြာမှာဖြစ်ပါတယ်ရှင်
အီလီလင်ကနိုင်ငံမှာအမှွာဘူးတွေတွေ့ဆုံပြီးကမ္ဘာဆိုင်ရာချိုးကိုကြိုးပမ်းလာမှာလာရောက်တဲ့အမှွာဘူးတွေများလွန်းတဲ့အတွက်စီးရင်မသွင်းနိုင်ပဲမအောင်မမြင်ဖြစ်သွားခဲ့ရပါတယ်မြို့တော်ကိုလံဘိုကအားကစားယုံကြည်တစ်ခုမှာအမှွာဘူးတွေစုဆုံဖို့ကြိုးပမ်းခဲ့ကြတာဖြစ်ပြီး 1992ခုနှစ်ကထိုင်ဝမ်မှာတင်ထားတဲ့အမှွာဘူးပေါင်း3962 တွဲ3မှွာဘူး 38 တွဲ 4မှွာဘူး 4 တွဲစုဆုံတဲ့စံချိန်ကိုချိုးဖို့လှုပ်ဆောင်ခဲ့တာပါ Guinness ကမ္ဘာစံချိန်အဖွဲ့ရဲ့သတ်မှတ်ချက်အရ အားလုံးတစ်ဖွဲ့တည်းဖြင့်ပေါင်းစည်းပြီးဓာတ်ပုံရိုက်ခွင့်မရခဲ့သလိုအနည်းဆုံးအားကစားခွင့်ထဲမှာ9မိနစ်လောက်အတူရှိနေကြရမှာပါဒါပေမဲ့လည်းစီစဉ်သူတွေကတော့စိတ်မပြတ်ပဲအခုအတွေ့အကြုံကိုသင်ခန်းစာယူပြီးနောက်တစ်ခါထပ်ကြိုးစားမယ်လို့ပြောပါတယ်ခင်ဗျာ
အင်္ဂလိပ်စပန်နိုအမျိုးအစားမွေးဆုပ်ဖွားခွေးမလေးကျေလာကတော့ဩစတြေးလျနိုင်ငံမှာဒီရေကြောင့်ဒဏ်ရာရနေတဲ့ခိုးအားလားကောင်လေးတွေကိုလိုက်လံကူညီကယ်ဆယ်ပေးနေပါတယ် ဩစတြေးလျနိုင်ငံမှာအကြီးအကျယ်လောင်ကျွမ်းနေတဲ့တော်မီကြောင့်လူ30နီးပါးသေဆုံးခဲ့ရပြီဖြစ်သလိုတဝါဝတော်ရင်တိရစ္ဆာန်တွေတန်းနေချီထိခိုက်သေဆုံးနေရတဲ့အထဲမှာဒီခိုးအားလားအကောင်လေးတွေလည်းအများပြားပါပါတယ်။မီးလောင်ဒဏ်ရာရထားတဲ့ခိုးအားလားအကောင်လေးတွေကိုလိုင်းလံရှာဖွေခဲ့တရာမှာအသက်၄နှစ်အရွယ်ဒီခွေးလေးတေလာကအရေးပါလာခဲ့ရပါ။ဒဏ်ရာရခိုးအားလားအကောင်လေးတွေရှိနိုင်မယ့်နေရာတွေကိုခ င်ပေးနိုင်ခဲ့တယ်လို့တီလာကိုလေ့ကျင့်သင်ကြားပေးခဲ့တဲ့ Ryan Tate ကပြောပါတယ်။သူနဲ့ Taylor အထူးတွဲပြီး Australia နိုင်ငံအရှိတ်ကန်ယူတန်တခြားအခုလိုဒဏ်ရာရခွာလာကောင်လေးတွေကိုရှာဖွေကယ်ဆယ်လာခဲ့တာအခုဆိုရင်3နှစ်ရှိလာခဲ့ပြီလို့လည်း Tate ကပြောပါတယ်။ကိုငင်းချမ်းနဲ့မခွင့်ချူထွေးတို့စီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုအခုလိုတနင်္ဂနွေနေ့ညတိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့အခုတနင်္ဂနွေစာအစီအစဉ်အစဆုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီကနေ 11:00 နာရီထိလိုင်းဒိုမီတာ 25 kHz 11803ည၊လိုင်းဒိုမီတာ 32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ 190 kHz 1505တို့ကနေနားဆင်နိုင်ပါရဲ့ရှင်။အခုတနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုရနိုင်ပြောပြပေးပါဦးမယ်ရှင
်။ပြည်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်လို့ခေါ်တဲ့ကူးစက်ရောဂါကြောင့်အခုဆိုရင်တည်ဆုံးသူရေအတွက်ဟာ56ယောက်ရှိသွားခဲ့ပြီဖြစ်တယ်လို့တရုတ်ဝါနာဘိုင်းနီကပြောကြားလိုက်ပါတယ်။ဒါ့အပြင်တရုတ်နိုင်ငံမှာဒီဗိုင်းရပ်စ်ပိုးကူးစက်ခံရသူဟာစုစုပေါင်း 2000 လောက်ရှိဖြစ်တယ်လို့လည်းပြောပါတယ်။ဒီဗိုင်းရပ်စ်ပိုးနဲ့ပတ်သက်ပြီးတော့အခုချိန်ထိဘာမှသိချာမသိရသေးပဲသိရသေးကြောင်းကျောင်းမျိုးသားကျမကြီးဝန်ကြီးမာရှာဝေကဒီကနေ့ပြောလိုက်ပါတယ်ဒီဗိုင်းရပ်စ်ရောဂါပိုးကဒီတရက်ကနေ14ရက်ထိကူးစက်ဖို့ကြာနိုင်ပြီးတော့ဒီအချိန်အတွင်းမှာပိုပြီးတော့အလွယ်တကူကူးစက်နိုင်ကြောင်းနဲ့ကူးစက်မှုနှုန်းဟာလည်းပိုပြီးတော့တိုးလာနိုင်ွယ်ရှိတယ်လို့ပြောပါတယ်ဒီဗိုင်းရပ်စ်ပိုနောက်ထပ်ကူးစက်ခံသူ688ယောက်ကိုစနေနေ့ကတွေ့ရှိခဲ့တယ်လို့လည်းတရုတ်နိုင်ငံဘက်ကပြောပါတယ်အချိန်ထဲမှာပဲအမေရိကန်ပြည်ထောင်စုမှာဆိုရင်လည်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားတဲ့သူ3ဦးရှိပြီလို့အမေရိကန်ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကျန်းမာရေးဌာနကဒီကနေ့မှအတည်ပြုလိုက်ပါတယ်ဒီဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့သူဟာတရုတ်နိုင်ငံမှာဒီရောဂါဖြစ်ပွားနေတဲ့ဝူဟန်မြို့ကနေလာခဲ့တာဖြစ်တယ်လို့ Orange ချိုင်းကျန်းမာရေးဌာနကစနေနေ့ညသကောင်မတိုင်ခင်မှာပြောကြားခဲ့တာပါဒီလူနာကိုသီးသန့်ထားတာပြီးတော့အချိန်နဲ့ကောင်းမွန်တယ်လို့လည်းပြောပါတယ်အမေရိကန်မှာပထမဆုံးတွေ့ခဲ့တာကတော့ပြီးခဲ့တဲ့အင်္ဂါနေ့ကဖြစ်ခဲ့ပြီးတော့အမေရိကန်အနောက်မြောက်ပိုင်းဝါရှင်တန်ပြည်နယ်မှာဖြစ်ပါတယ်ဝမ်မျိုးကနေစီယက်တယ်မျိုးကိုလာတဲ့သူတယောက်ကိုပြီးခဲ့တဲ့တစ်ပတ်ကဆေးရုံတင်လိုက်ရပြီးတော့ဒီလူမှာနမိုနီးယားအဆောက်အအုံရောဂါဖြစ်နေတာလို့ဆိုပါတယ်ဒုတိယမြောက်တယောက်ကတော့ဒီရှီကာဂိုမြို့မှာမနေ့တောက်ကြနေကတွေ့ရှိခဲ့တာဖြစ်ပါတယ်နော
်တနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုရနိုင်ပြောပြပေးသွားတာပါရှင်ခုညအစီအစဉ်ထုတ်လွှင့်ရေးမှုကမတ်ဆူမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့မီခဲဒူဗင်စကီဖြစ်ပါတယ်မနေ့ကတနင်္လာနေ့မနေ့ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48တို့ကနေနားဆင်နိုင်ကြပါတယ် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျမခွန်ညိုပါရှင်
This program has come to you from the Voice of America, Washington. Welcome to the Voice of America.